Welcome to the Voice of America in Burmese.
Mingla nya jan phit ja ba si thot a shin mya shin 2018 khu ni July la 20 ni ye VOA American tan ye tinin ngwin ni nya be a si sin ni go Washington DC myu ro ga ni myama san daw chin nya 9 nai ga ni 10 nai a thi line no meter 2532 ne line la meter 190 ro ga ni dai yai tin set ni ba bi shin ဒီညအစီအစဉ်တွေကိုကျမမြတ်သင်းအောင်ကတာဝန်တင်ဆက်သွားမှာပါရှင်
။ကျမသင်ကြီးထိုက်ပါရှင်။ဆီးရီးယားနိုင်ငံဆစ်ဖြစ်နေတဲ့ဒေသအတွင်းကနေအရသာ800လောက်ကိုကဲထုတ်လာကြောင်းအစ္စရေးစစ်တပ်ကပြောဆိုလိုက်ပါတယ်။နယူးယောက်မှာနေထိုင်နေတဲ့မြန်မာအမျိုးသမီးတဦးရဲ့ရှော်လောင်းကိုမနေ့စနေနေ့မှာရဲကရှာဖွေတွေ့ရှိပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေနားဆင်ရမယ့်တင်းနေညရဲ့ထိတ်တန့်ရောက်သတင်းလွှာမှာတော့လာမယ့် November မှာကျင်းပမယ့်ဂျားပြက်ရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်ပြည်သူ့ဆန္ဒသဘောထားခန့်မှန်းသိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကအင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်လို့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးကပြောပါတယ်
။တို့ဒီပါတီကြီးနှစ်ခုကအခုဂျားပြက်ရွေးကောက်ပွဲကဟိုပါတော့နော်ပြည်သူ့ဆန္ဒအနေမျိုးနဲ့တို့ဟိုထောက်ခံမှုဘယ်လောက်ရှိတယ်ဆိုတာကိုပြန်ဟုတ်ပါဘူးတည်ကျင်တဲ့အနေနဲ့
တင်းပြေစုံကိုနောက်ပိုင်းမှနားဆင်ရပါမယ်တင်းင်းတွေညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမရေးဆွေးနွေးကမ်းမှာတော့မြမနိုင်ငံမှာနီးပညာတိုးတက်မှုနဲ့အတူတင်းင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုအထူးစီစဉ်ဖြစ်ဆွေးနွေးတင်ဆက်ထားပါတယ်ဒါ့အပြင်ရန်ကုန်ဒလဒဒါတကယ်ဖြစ်အောင်မှလားဆိုတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နဲ့မြမပြည်မှပေးစာများကဏ္ဍအပြင်ကမ္ဘာတစ်လွှားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။ Syria နိုင်ငံတွင်းကကယ်ဆယ်ရေးအဖွဲ့ White Helmet Combat View အဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူဦးရေ800လောက်ကိုအစ္စရေးကကယ်ထုတ်ခဲ့ပြီးအစ္စရေးရဲတပ်ဖွဲ့ကုလသမဂ္ဂရင်တန်းတွေအဆောင်ရှောက်နဲ့မနေ့စနေနေ့ညကခီးတဲ့တင်ကရီနဲ့ဂျော်ဒန်နိုင်ငံကိုခေါ်ယူသွားပြီဖြစ်ပါတယ်။ကယ်ဆယ်လုပ်သားတွေကိုအရသာတွေအဖြစ်သတ်မှတ်ပြီးအစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားချက်မှာတော့အသက်အန္တရာယ်ချင်းချောက်မှုတွေကြောင့်ဆီးရီးယားနိုင်ငံတောင်ပိုင်းစစ်ဆုံအတွင်းကနေအရသာတွေကိုကယ်ထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။လူသားချင်းစာနာထောက်ထားမှုဆန်ရချင်းချင်းနဲ့ကယ်ထုတ်လာတဲ့ဆီးရီးယားနိုင်ငံသားတွေကိုအစ္စရေးကိုဖျက်ပြီးပို့ဆောင်ပေးခဲ့တာလို့လည်းဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေဘက်ကပန်ချားချက်နဲ့အခုလိုကဲထုတ်ပေးခဲ့တာလို့လည်းအစ္စရေးကာကွယ်တပ်ဖွဲ့ကပြောပါရယ်။အင်းကြီးချင်းနိုင်ငံတစ်ခုထံကိုပို့ဆောင်ပေးခဲ့တယ်လို့အစ္စရေးဘက်ကပြောပေမဲ့ဂျော်ဒန်နိုင်ငံလို့တော့ရည်ညွှန်းပြောဆိုခြင်းမရှိပါဘူး။ဂျော်ဒန်နိုင်ငံကကန့်သတ်နယ်မြေတစ်ခုမှာဆီးရီးယားတွေကိုထားရှိတဲ့အကြောင်းဂျော်ဒန်နိုင်ငံပိုင်သတင်းအေဂျင်စီ Petra ကဖော်ပြပါရယ်။ဒီလူတွေကို3လအတွင်းပြန်လည်နေရာချထားရေးဆောင်ရွက်ဖို့ဗြိတိန်ဂျာမနီနဲ့ကနေဒါတို့ကသဘောတူထားတယ်လို့လည်းသတင်းမှာဖော်ပြထားပါရယ်ရှင်။
အစ္စရေးနဲ့ဂါဇာနယ်စပ်မှာအခြေအနေတွေနှစ်ရက်ဆက်ပြီးငြိမ်သက်နေမယ်ဆိုရင်ဂါဇာကမ်းမြောင်ဒေသရဲ့တခုတည်းသောကုန်သွယ်ရေးနယ်စပ်ကိတ်ဖြစ်တဲ့ခရမ်ရှလောမ်ကိုပြန်ဖွင့်သွားမယ်လို့အစ္စရေးကဒီကနေ့ပြောကြားလိုက်ပါတယ်။အခြေအနေတွေဟာမနေ့စနေနေ့ကလိုပဲဒီကနေ့တနင်္ဂနွေနေ့နဲ့တလနေ့တွေမှာဆက်ပြီးတော့ငြိမ်သက်နေမယ်ဆိုရင်ကျွန်တော်တို့အနေနဲ့ခရမ်ရှလောမ်နယ်စပ်ကိတ်ကိုအင်္ဂါနေ့မှာပုံမှန်တိုင်းပြန်ဖွင့်ပေးသွားမှာဖြစ်တယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးအဗစ်တော်လီဘမန်ကပြောပါတယ်။ပါလက်စတိုင်းတွေကနေစတဲ့ရှောက်မှာပြီးခဲ့တဲ့မတ်လ30ရက်နေ့နောက်ပိုင်းကစတင်ပြီးတော့ဆန္ဒပြလာခဲ့တာဖြစ်ပြီးစနေနေ့ကတော့အခြေအနေတွေကအငြိမ့်သက်ဆုံးဖြစ်ခဲ့တယ်လို့သူကပြောပါတယ်။ဒါမဲ့လည်းဂါဇာမှာနေတဲ့သူတွေအနေနဲ့အစ္စရေးဘက်ကပူပေါင်းပုံတွေလွတ်တင်တာပြစ်ခတ်တာတွေလုပ်မယ်ဆိုရင်တော့ဂါဇာမှာနေထိုင်တဲ့သူတွေရဲ့ဘဝတွေဟာလည်းပုံမှန်အတိုင်းရှိမှာမဟုတ်ဘူးဆိုတာကိုနားလည်ဖို့လိုမယ်လို့အစ္စရေးကာကွယ်ရေးဝန်ကြီးလီဘမန်ကသတိပေးပါတယ်။အဓိကအချက်ကတော့နေစတဲ့ CEO မှာတင်းငင်းအေဂျင်ဘီဘူဘောင်းဘုံလွတ်တင်တာတွေပြိပခတွေမရှိဖို့ဖြစ်တယ်လို့သူကဆက်ပြောပါတယ်။စနေနေ့ကတော့ဟမတ်စ်အဖွဲ့ကသူတို့အနေနဲ့အစ္စရေးနဲ့အပြစ်ရဖို့သဘောတူခဲ့တယ်လို့ပြောကြားခဲ့ပေမဲ့အစ္စရေးဘက်ကတော့ဒါကိုအတည်မပြုခဲ့ပါဘူး။ကုလသမဂ္ဂကတော့စစ်ပွဲတွေမဖြစ်အောင်နှစ်ဖက်စလုံးကိုနောက်ဆုတ်ဖို့တိုက်တွန်းထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကနိုင်ငံတကာ40အနီးမှာဒီကနေ့ဘုံးပေါက်တာကြောင့်အနည်းဆုံး10ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရပါတယ်။ဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။တချိန်တည်းမှာပဲအာဖဂန်ပြည်ပခါကိုအဆုံးသတ်နိုင်ရည်အတူဆောင်ရွက်ဖို့နှစ်ဖက်ယုံကြည်မှုတိစောက်နိုင်ရည်တို့အတွက်ပါကစ္စတန်နဲ့ဆွေးနွေးပွဲအစ်တေကိုဒီကနေ့တနင်္ဂနွေနေ့မှာအာဖဂန်ဘက်ကလက်ခံကျင်းပပါတယ်။အာဖဂန်နစ္စတန်ပါကစ္စတန်ငြိမ်းချမ်းရေးနဲ့ညီညွတ်ရေးလုံအစီအစဉ်ခေါ်တဲ့နှစ်ဖက်ညီနိုင်ရည်သဘောတူညီချက်အရကာဘူးဆွေးနွေးပွဲကိုကျင်းပတာဖြစ်ပါတယ်။အာဖဂန်ငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစရေးကိုမြင့်တင်ပေးဖို့ ဒေတာရင်အကျံဖက်ဝါရဆွဲအကျံဖက်တိုက်ခိုက်မှုတွေကိုပူရဲချင်မုန်နိုင်ရဲ့အတွက်ထောက်လန်းရဲ့အချက်လက်တွေမျှဝေဖို့စစ်ဖက်ဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးမြှင့်နိုင်ဖို့အခုညှိနှိုင်းမှုတွေကရည်ရွယ်တာဖြစ်ပါတယ်လာနေချီညှိနှိုင်းမှုလုပ်ငန်းစဉ်မှာတုတ်တက်မှုတွေရှိနေကြောင်းဒီကနေ့တနင်္ဂနွေနေ့စီဝေပွဲမှာအာဖဂန်ကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဒုတိယနိုင်ငံခြားရေးဝန်ကြီးဟက်မက်ခါလီခါဆိုင်ကပြောပါတယ်အာဖဂန်နဲ့ပါကစ္စတန်ကြားဆက်ဆံရေးတုတ်တက်လာဖို့နဲ့အာဖဂန်စစ်ပွဲကိုကင်တွယ်နိုင်ရေးပါကစ္စတန်ရဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်ယုံကြည်မှုတည်ဆောက်နိုင်ဖို့ရည်ရတဲ့အကြောင်းလဲအာဖဂန်ကိုယ်စားလှယ်အဖွဲ့ကြီးကပြောပါတယ်ပါကစ္စတန်ကိုယ်စားလှယ်အဖွဲ့ကြီးကနိုင်ငံခြားရေးအတွင်းဝင်ထာမီနာဂျာဂျူးကလည်းဒီကနေ့ဆွေးနွေးပွဲမှာမင်ကုန်ပြောတာမှာတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိုရှေ့ရှုပြီးနှစ်ဖက်တိုးတက်မှုတွေရခဲ့တဲ့အပေါ်ချီးကျူးပြောဆိုသွားပါတယ်ရှင
်။ပါကစ္စတန်နိုင်ငံမှာတေဂန်ဘုံကုသမားကဖောက်ခွဲတိုက်ခိုက်မှုကြောင့်ရွေးကောက်ပွဲကိုယ်စားလှယ်လောင်းတူထိခိုက်ဒဏ်ရာရခဲ့ပြီးသူ့ရဲ့ရင်မောင်းကတော့သေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒီကနေ့ဖောက်ခွဲမှုကြောင့်အီရာမူလာဂန်ဒပွာရဲ့ရင်မောင်းနဲ့တခြား၃ဦးတို့ဒဏ်ရာရခဲ့တာပါ။ခရစ်ကကစားသမားကနေနိုင်ငံရေးသမားဖြစ်လာတဲ့အင်မရန်ခန်ရဲ့ပါတီကနေဂန်ဒပူကလွတ်တော်အမတ်နေရာဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲတွေကတော့လာမယ့်ဗုဒ္ဓဟူးနေ့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်ไลโดมิเตอร์25 kHz 11803ญาไลโดมิเตอร์32 kHz 9335เนี่ยปฐมนาทีวัดมาไลแลมิเตอร์190 kHz 1905ตัวนี้ก็ทุ่นไปเลยครับเนี่ย
บีโอเอမြန်မာပိုင်းစီစဉ်ရဲ့တင်းငွေတွင်ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဘရုတ်ကလင်ကအင်ဂန်တစ်ခုကနေမြန်မာအမျိုးသမီးတဦးရဲ့ရော့အလောင်းကိုမနစ်စနေနေ့မှာရဲကတွေ့ရှိထားပါတယ်။တေဆုံးသူကအသက်58နှစ်အရွယ်ဒေါ်ဂျီမာသိန်းဖြစ်ပြီးသူနာပြုတ်တဦးဖြစ်တယ်လို့နယူးယောက်ဒေးလီနျူးစ်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကလေးကအလုံးမဆင်းပဲပျောက်ဆုံးနေတဲ့ဒေါ်ဂျီမာသိန်းကိုမနစ်စနေနေ့မနက်ပိုင်းမှာသူမရဲ့နေအခန်းတွင်ကအဝတ်ထားရာစတိုကန်အတွင်းမှာအရက်ခင်းနဲ့ထုတ်ပိုးထားတဲ့ရုပ်အလောင်းကိုရဲကတွေ့ခဲ့တာလို့လဲလို့ဖော်ကိုင်ဘက်တဦးရဲ့အပြောကိုကိုကားပြီး Daily News မှာဖော်ပြထားပါတယ်။ဒေါ်ဂျီမာသိန်းက Brooklyn က Sunny Down State Medical Center ကသူနာပြုတ်တဦးဖြစ်ပြီးပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကလေးကအလုံးမဆင်းတဲ့အတွက်မိတ်ဆွေတဦးကရဲကိုအကြောင်းကြားခဲ့တာလို့လဲသတင်းမှာဖော်ပြပါတယ်။အင်ဂန်တွင်းမှာတော့ရုံရင်းဆန်ကပ်ဖြစ်ထားတဲ့အနေအထားမတွေ့ရတဲ့အကြောင်းရဲတွေအင်ကန်းကိုရောက်ချိန်မှာတေဆုံးသူအပြင်တခြားလူတွေရှိမနေတဲ့အကြောင်းအိတ်ခန်းတွင်းကိုဝင်ရောက်လူရဲ့ခံရသလားဆိုတာကလည်းရှင်းရှင်းလင်းလင်းမရှိသေးတဲ့အကြောင်းရဲဘက်ကပြောဆိုထားပါတယ်တေဆုံးရတဲ့အကြောင်းရင်းကိုတော့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်တေဆုံးသူရဲ့ရိုလောင်းကိုရင်ခွဲစစ်ဆေးဖို့ရှိနေပြီးအခုချိန်ထိတော့အဖမ်းအဆီးမရှိသေးပါဘူးရှင
်အမေရိကန်သမ္မတဒေါနယ်ထရမ့်ကတိုင်းပြည်ရဲ့ဗဟိုဘဏ်နဲ့ပတ်သက်ပြီးအခုသတင်းပတ်အစောပိုင်းကဝေဖန်ခဲ့ပေမဲ့သမ္မတထရမ့်ရဲ့အစိုးရဟာဗဟိုဘဏ်ရဲ့လွတ်လပ်မှုကိုအပြည့်အဝထောက်ခံတယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗ်မနူချင်ကပြောကြားလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကသမ္မတထရမ့်ရဲ့ပြောကြားချက်ဟာဗဟိုဘဏ်အနေနဲ့အတိုးနှုန်းကိုရှော့ချဖို့ဖိအားပေးတဲ့အနေနဲ့ရည်ရွယ်ပြီးပြောခဲ့တာမဟုတ်ကြောင်း G20 ဘဏ္ဍာရေးဝန်ကြီးတွေရဲ့အစည်းအဝေးတက်ရောက်ဖို့အာဂျင်တီးနားနိုင်ငံဘွေနိုဇာရေးစ်မြို့ကိုရောက်ရှိနေတဲ့အတွင်းမှာအမေရိကန်ဘဏ္ဍာရေးဝန်ကြီးမနူချင်ကပြောကြားခဲ့တာပါ။စီဘွားရေးမှာလုံနေတိုင်းနဲ့ပတ်သက်ပြီးသူ့အနေနဲ့မကြိုက်ကြောင်းတိုးနှုံးတွေတက်လာနေတာကိုလည်းတွေ့ရတယ်လို့သမ္မတထရမ့်ကအခုသတင်းမှအစောပိုင်းက CNBC ရုပ်သံနဲ့အင်တာဗျူးမှာပြောကြားခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ကအခုလိုပြောတာဟာသမ္မတတယောက်အနေနဲ့နိုင်ငံဆောင်ထင်းရမယ့်လှုပ်ထုံးလုံးနီးကျင့်ဝတ်တွေကိုချိုးဖောက်လိုက်တာဖြစ်ပါတယ်။ပုံမှန်အားဖြင့်တော့အမေရိကန်ဘဟိုဘဏ်ရဲ့လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတတွေကမှတ်ချက်ပြီးပြောဆိုလို့မရှိကြပါဘူး။အမေရိကန်ဘက်ကမကြသေးခင်ကကြီးညာလိုက်တဲ့ကုန်သွယ်ခွန်အစ်စ်တွေနဲ့ကုန်သွယ်ရေးမိဖက်တွေနဲ့ပတ်သက်ပြီးမေးမြန်းလာမှာတော့ကုန်သွယ်ခွန်အစ်စ်တွေကအမေရိကန်ရဲ့စီးပွားရေးကြီးထွားမှုနှုန်းပေါ်မှာထိခိုက်တာမျိုးမရှိဘူးလို့သူကပြောခဲ့ပါတယ်။ဒါမဲ့လည်းအမေရိကန်မှာရှိတဲ့တချို့လုပ်ငန်းတွေကတော့တခြားနိုင်ငံတွေကနေချမှတ်လိုက်တဲ့ကုန်သွယ်ခွန်တွေကြောင့်ထိခိုက်မှုတွေရှိတယ်လို့သူကပြောပါတယ်ခင်ဗျာ
။အင်ဒိုနီးရှားနိုင်ငံမှာအကိုဖြစ်သူရဲ့မရင်းကျင့်ခံခဲ့ရတဲ့အသက်15နှစ်အရွယ်မိန်းကလေးကိုကိုဝင်ဖျက်ချမှုနဲ့ထောင်ဒဏ်6လပြစ်ဒဏ်ချမှတ်လိုက်တဲ့အကြောင်းရဲတပ်ဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာပြောပါရတယ်။အကိုဖြစ်သူကိုတော့အရွယ်မရောက်သေးသူနဲ့လိမ်ဆက်ဆံမှုအတွက်ထောင်ဒဏ်2နှစ်ပြစ်ဒဏ်ချမှတ်ပါရတယ်။ဆူမတ်ဒရာကျွန်းကမော်ရာဘူလီယန်ခရိုင်တရားရုံးမှာပြီးခဲ့တဲ့ကြာသပတေးနေ့က မောင်နှမနှစ်ဦးကိုစီရင်ချက်ချခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာကိုဝင်ဖျက်ချမှုကတရားမဝင်လောက်ရဖြစ်ပေမဲ့မရင်းကျင့်ခံရရင်တော့ကိုဝင်ဖျက်ချခွင့်ပြုထားပါတယ်။ဒါပေမဲ့လည်းကိုဝင်ရဲ့ပထမဆုံးသတင်းပတ်6ခုအတွင်းကြမ်းကျင်တဲ့ကျန်းမာရေးဝန်ထမ်းကဆောင်ရွက်ပေးရမှာဖြစ်ပါတယ်။ဒီမိန်ကလေးကတော့ကိုဝင်6လမှာဖျက်ချခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစလို့အကိုဖြစ်သူကသူမကို၈ချိန်တိုင်တိုင်အတ္တမကျင့်ခဲ့တာပေါ်ပေါက်ခဲ့တယ်လို့လည်းအာနာပိုင်တို့ကပြောဆိုထားပါတယ်ရှင
်။2020တိုကျိုအိုလံပစ်ထိမ့်မတ်ရုပ်တွေကတော့တိုကျိုမြို့မှာဒီကနေ့ပထမဆုံးအချိန်ဂျပန်လူလူချားမှာပြသပြီးတော့နာမည်ပေးခဲ့ပါတယ်။အိုလံပစ်ပြိုင်ပွဲထိမ့်မတ်ရုပ်ကိုတော့မီရိုက်တိုဝါလို့နာမည်ပေးထားပြီးတော့မတန်ဆန်းအိုလံပစ်ပြိုင်ပွဲထိမ့်မတ်ရုပ်ကိုတော့ဆိုမီတီလိုနာမည်ပေးထားပါတယ်မီရိုက်တိုဝါဆိုတာကတော့ထာဝရအဆုံးရှိတဲ့အနာဂတ်လို့အဓိပ္ပာယ်ရပြီးဆိုမီတီကတော့အလွန်အားကြီးသောဆိုတဲ့အဓိပ္ပာယ်ဖြစ်ပါတယ်အိုလံပစ်ပြိုင်ပွဲအယုတ်ဖြစ်တဲ့မီရိုက်တိုဝါကတော့အပြာနဲ့အဖြူအကွက်ဖြစ်ပြီးတော့မတန်ဆန်းအိုလံပစ်အယုတ်ဖြစ်တဲ့ဆိုမီတီကတော့ပန်းရောင်နဲ့အဖြူအကွက်ဖြစ်ပါတယ်ခင်ဗျာ
တဲ့ရောင်မြန်မာနိုင်ငံတကာသတင်းတွေကိုမတ်တငင်ထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးကြတာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်တဲ့ဒီစီစဉ်ကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်လာမယ့် November မှာကျင်းပမယ့်ကြားပြတ်ရွေးကောက်ပွဲဟာ2020အထွေထွေရွေးကောက်ပွဲအတွက်ပြည်သူ့ဆန္ဒသဘောထားခန့်မှန်းသိရနိုင်ပွဲရှိတဲ့အတွက်နိုင်ငံရေးပါတီတွေဘက်ကတော့အင်တိုက်အားတိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေကြတယ်လို့နိုင်ငံရေးကဲခတ်ကပြောပါတယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဘက်ကလည်းကြားပြတ်ကျင်းပမယ့်ရှမ်းပြည်နယ်အတွင်းကကိုပိုင်အုပ်ချုပ်ခွင့်ရဒေသအပါအဝင်ပြည်နယ်ခရိုင်မြို့နယ်ရွေးကောက်အဖွဲ့ခွဲတွေကိုကိုယ်တိုင်တွားရောက်တွေ့ဆုံဆွေးနွေးနေပါတယ်အသေးစိတ်ကိုမဆုမြတ်မုံကတင်ပြပေးပါမယ်ရှင
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမယ့် 2018 ခုနှစ်နိုဝင်ဘာလ3ရက်နေ့စနေနေ့မှာကြားဖြတ်ရွေးကောက်ပွဲတရက်ကျင်းပမှာဖြစ်ပြီးလက်လက်နေရာတွေကတော့ပြည်သူ့လွှတ်တော်မှာ၄နေရာအမျိုးသားလွှတ်တော်မှာ၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အတွက်၈နေရာစုစုပေါင်း13နေရာအတွက်ကျင်းပမှာဖြစ်ကြောင်းပြီးခဲ့တဲ့မေလ၈ရက်နေ့နေဆွဲနဲ့သတင်းထုတ်ပြန်ထားပါတယ်ပြည်သူ့လွှတ်တော်အတွက်ကတော့ချင်းပြည်နယ်ကံပတ်လက်မြို့ရှမ်းပြည်နယ်လဲချာနယ်ရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းချံအမျိုးသားလွှတ်တော်အတွက်ကတော့ကချင်ပြည်နယ်မြကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်အတွက်ကတော့မတူပီတမူအုတ်တွင်းသပိတ်ချင်းရသေတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာတော့ရှမ်းတိုင်းရင်းသားမဲဆန္ဒနယ်တွေပါဝင်မှာဖြစ်ပါတယ်စည်ရတဲ့မှာမှုတွေနဲ့နည်းမြေမတည်ငြိမ်သေးတဲ့ရှမ်းပြည်နယ်တွေကကြားဖြတ်ရွေးကောက်ပွဲပြင်ဆင်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မြမနိုင်ငံရဲ့အကဲခတ်လည်းဖြစ်ရှမ်းပြည်နယ်တီဘောမြို့နယ်ကလွှတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်တဲ့ဦးရဲထွန်းကအခုလိုသုံးသပ်ပါတယ်
။ညညကြီးကအဲ့ဒီအဖွဲ့တွေနဲ့လည်းအစိုးရနယ်ကပြောဆိုဆွေးနွေးမှုတွေရှိပါတယ်။ဥပမာအခုဟို SSA ဝဟိုင်းအဖွဲ့ဆိုရင်လည်းဒီဦးတိန့်တော်တို့ဘာလို့လဲနောက်ဆုံးသွားပြီးတော့ဆွေးနွေးပွဲတွေပါလေလုပ်ထားတာပဲလေ။ချန်ပီနယ်ဘက်မှာကတော့တိုင်းသားပါတီတွေကစိတ်ဝင်စားမှုတော့ရှိပါတယ်ကျွန်တော်တို့ချန်ပါတီဆိုလို့ရှိရင်လည်းနှစ်ပါတီပေါ့ SNLD နဲ့ SNPP တက်ဆိုင်ရာဒေသမှာရှိတဲ့တိုင်းသားပါနိုင်ငံရေးပါတီတွေလည်းဝင်ပြိုင်ကြမှာပေါ့
ချန်ပီဘက်မှာအန်ကေဒေသခံပြည်သူရဲ့ရွေးကောက်ပွဲပေါ်မှာစိတ်ဝင်စားမှုပေါ့နော်အန်ကေဒီနိုင်ငံရေးရည်ချိန်အရာရောနောက်ဒေသရဲ့လုံခြုံရေးအနေထားရရောရွေးကောက်ပွဲပေါ်မှာဒေသခံပြည်သူရဲ့စိတ်ဝင်စားမှုဟာဘလောက်အနေထားရှိလဲအန်ကေဒီချန်ပီဘက်မှာလေ
ချမ်းပြည်ပဲကျွန်တော်နဲ့ဟိုပါလေလက်လန်းနေရာတွေကတော့နည်းနည်းလေးတော့ဒီကြက်ရွေးကောက်ပွဲတွေအပေါ်မှာပါရင်ဆိုင်မှုနည်းနည်းနည်းအားလုံးဆိုင်မှုစိတ်ဝင်စားမှုနည်းတယ်ပေါ့။ဘာကြောင့်လဲဆိုတော့ပထမအချိန်ကတော့ဒီဒီမိုကရေစီစနစ်ကိုစပြီးတော့ပြောင်းလဲတဲ့ကာလလည်းဖြစ်တယ်ကျွန်တော်တို့လွှတ်တော်ထဲမှာလည်းလွှတ်တော်အမတ်တွေကတော်တော်လေးပြောနိုင်ဆိုနိုင်ပြောတာဆိုတာတွေအပေါ်မှာလည်းဒီတော်တော်လေးထိရောက်ဖြစ်လာတယ်ပေါ့အပြောင်းလဲကနည်းနည်းလေးပြည်တာလာတော့အဲ့ဒီအပေါ်မှာတော့တော်တော်လေးစိတ်ဝင်စားမှုစိတ်တက်ကြွမှုရှိတယ်ရှိပြီးတဲ့အခါကျတော့အခု2015ရွေးကောက်ပွဲပေါ်မှာလည်းပို့ပြီးတော့မျောလင့်တာပေါ့နော်ပို့မျောလင့်ပြီးတဲ့အခါကျတော့သူတို့ဒီမဲပေးရွေးချယ်လိုက်ပြီးတဲ့အခါမှာအဲဒေတာမှာလည်းဒီလုံခြုံရေးနဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းပို့ပြီးတော့အခြေအနေကောက်မလာဘဲနဲ့ပို့ဆိုးလာတယ်။နောက်ပြီးတော့ဒီအလုတ်ကင်ပါညာခွင်လန်းကိစ္စတွေဒီပုံစံမျိုးတွေတက်တာတွေကလည်းဖြစ်လာတဲ့အခါကျတော့နည်းနည်းတော့ဟိုသူတို့စိတ်ထဲမှာဟိုအားမလို့အားမရဖြစ်လာတဲ့အနေအထားရှိတယ်
သက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသတွေကရွေးကောက်ပွဲပြင်ဆင်ရေးခရိုင်ကော်မတီမြို့နယ်တွေမှာပြင်ဆင်နေကြတဲ့ကြိုင်တဲ့ထဲမှာပဲအာဏာရပါတီ NLD အတိုက်ခံပါတီပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီတိုင်းရင်းသားပါတီတွေအပါအဝင်တတိပုဂ္ဂလဝင်ရောက်ရှင်ပြိုင်ရွေးခန့်ကြမယ်နိုင်ငံရေးပါတီသစ်တွေအပါအဝင်နိုင်ငံရေးပါတီတွေဘက်ကလည်းပြည်သူလူထုရဲ့သဘောထားစာနာမဲ့အခြေအနေကိုလေ့လာအကဲဖြတ်နိုင်မှု2020အထွေထွေရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြတယ်လို့ဦးရထွန်းကရှုမြင်ပါတယ
်။ဒါကြောင့်ဒီကောက်ပွဲလုံးမဲ့နေရာတွေသူတို့နိုင်ခဲ့တဲ့ပါတီတွေကတော့ဟိုပို့ပြီးတော့အခြေအနေကောင်းတာပေါ့ဗျာ။ဆိုလိုတာကသူတို့ဒီပါတီကြီးနှစ်ခုကအခုကြက်ပြက်ရွေးကောက်ပွဲကဟိုပါပေါ့နော်။ဒီတို့ဆိုင်တဲ့အနေမျိုးနဲ့သူတို့ဟိုထောက်ခံမှုဘယ်လောက်ရှိတယ်ဆိုတာကိုပြန်ဟိုပါပေါ့သိကျင်တဲ့အနေနဲ့ကံပွဲဝင်မယ်ဆိုတာလည်းဖြစ်နိုင်ပါတယ်ဟိုသူတို့ဒီရက်ရက်ရောက်ပွဲကျင်းပမဲ့နေရာရဲ့အခြေအနေတော့သူဖက်တွက်လိမ့်မယ်လို့ကျွန်တော်ထင်တယ
်2015အထွေထွေရွေးကောက်ပွဲကြီးအပြီးပြီးခဲ့တဲ့2018ခုနှစ်ဧပြီလတုန်းကလည်းဂျားဖြတ်ရွေးကောက်ပွဲတစ်ချိန်ကျင်းပခဲ့ပါသေးတယ်အဲ့ဒီရွေးကောက်ပွဲမှာတော့လက်လက်မဲဆန္ဒနယ်က19နယ်ရှိခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်က9နယ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်က6နယ်နဲ့အများဆုံးအနိုင်ရရှိခဲ့ကြတာဖြစ်ပါတယ်ရှင်
မဆုမွန်ဆက်သွယ်မေးမြန်းထားပါအခုဆက်ပြီးတော့တနင်္လာနေ့ညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်မြမနိုင်ငံမှာနီးပညာတိုးတက်မှုနဲ့အတူတရင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးပစ်တွေကိုမဆုမြန်မွန်ကအပိုင်း၃ပိုင်းခွဲပြီးအထူးစီစဉ်ဖြစ်တင်ဆက်နေပါတယ်အခုဒုတိယပိုင်းမှာနှစ်ပေါင်းများစွာတရင်းအမှောင်ချခံထားရတဲ့အခြေအနေကနေတရင်စုံကိုစမတ်ဖုန်းပေါ်ကနေလွယ်လွယ်ကူကူရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်ဖြစ်လာတဲ့သတင်းမှန်သတင်းမှားပြဿနာအကြောင်းကိုတင်ပြထားပါတယ်။နီးပညာအပြောင်းလဲတက်ရောက်မှုတွေပေါ်လိလာနေသူတွေသတင်းမီဒီယာလုပ်ငန်းလုပ်နေကြသူတွေနီးပညာတိုးတက်ရေးပံ့ပိုးနေသူတွေကိုတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ပါပြီရှင်။
ဒီလက်ထိုင်စမတ်ဖုန်းတွေကလူတွေအတွက်အကြီးကဆက်သွယ်ရေးပစ္စည်းဖြစ်နေရုံမကအကြီးကဒီသတင်းပေးသတင်းရယူတဲ့ဆင်းပြစ်တစ်ခုလည်းဖြစ်လာနေပါတယ်။မြန်မာနိုင်ငံမှာလက်ကင်ဖုန်းသုံးဆွဲတဲ့သူ90ရာခိုင်နှုန်းကျော်တွေကဒီစမတ်ဖုန်းသုံးတဲ့သူ80ရာခိုင်နှုန်းနီးပါးလုံးသတင်းတွေကိုအွန်လိုင်းပေါ်ကနေအထူးသဖြင့် Facebook ပေါ်ကနေပြီးတော့ရယူကြတယ်လို့ ICT နည်းပညာဖွံ့ဖြိုးရေးဆောင်ရွက်နေတဲ့မီဒီယိုကခန့်မှန်းထားပါတယ်။ဒီမြန်ဆန်လွယ်ကူတဲ့အပြင်သတင်းပေးတဲ့သူနဲ့သတင်းရယူခြင်းသူတွေကြားမှာသတင်းတွေကိုချက်ချင်းပို့ပေးနိုင်တဲ့အတွက် VOA အပါအဝင်သတင်းဌာနကြီးတွေကအွန်လိုင်းကိုကြားခံတစ်ခုအနေနဲ့အသုံးပြုနေကြရပါတယ်။online ဆိုတဲ့နေရာမှာလည်းဒီမြမပြည်သူအသုံးများတဲ့ Facebook လူမှုကွန်ရက်ကိုအသုံးချလာကြရပါတယ်။ Facebook ဟာသတင်းသမားတွေအတွက်အသုံးဝင်တာမှန်ပေမဲ့အထူးသတိထားစရာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပဋိပက္ခအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှားဖြန့်တာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစေတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအသိအမှတ်ပြုထားပါတယ်။အခုလိုဖြစ်ရတဲ့အကြောင်းကတော့နှစ်ပေါင်းများစွာသတင်းအမှောင်ချခံထားရတဲ့အခြေအနေကနေသတင်းအစုံကိုဗတ်ပေါင်းစုံကနေရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှားသုံးသပ်နိုင်မှုအားနည်းတဲ့သုံးသပ်ရကောင်းမှန်မသိကြဘူးလို့ဖွံ့ဖြိုးမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကသူတို့လေ့လာတွေ့ရှိချက်ကိုပြောပြပါရယ
်ဟိုပထမတစ်ချက်ကတော့ဒီနည်းပညာပိုင်းဟို digital literacy ပေါ့နော် digital ဆက်ဟို digital အသုံးပြုမှုနှုန်းအားနည်းတယ်အဲ့ဒီအားနည်းတဲ့ဆိုတဲ့အချက်မှာကျွန်တော်တို့ဒီလေ့လာတွေ့ရှိချက်တွေဆိုလေ့လာတွေ့ရှိချက်ထဲမှာဆိုလို့ရှိရင်လေဟို internet တွေသုံးတယ်သုံးတဲ့နေရာမှာအဲ့ဒီ internet သုံးတဲ့20ရာခိုင်နှုန်းလောက်ကပဲမလုပ်တက်လဲဆိုလို့ရှိရင် website တွေကြည့်တတ်တယ် Google မှာတွားပြီးတော့အချက်လက်ရှာတတ်တယ် appapplication တွေကို download ချပြီး install လုပ်တဲ့တဲ့ channel 80ရာခိုင်နှုန်းလုံးလောက်ကဒီဟာတွေကိုကျမတို့ရင်းနှီးကြွဝင်မှုမရှိဘူးမရှိတဲ့အခါမှာဒီ into online ရဲ့ဒီနည်းပညာနောက်ပြီးတော့ internet ရဲ့သဘောတဘာဝကိုလည်းဟိုတိတ်ပြီးတော့နားမလည်ကြအောင်နားမလည်တဲ့အခါမှာ internet ကအခုတလောအခုကပို့ပြီးတော့ကျမတို့ကဟိုစိုးရိမ်ရမယ့်အပိုင်းက internet ပေါ်မှာအခုကဘယ်လိုမျိုးတွေအများများလာပြီလဲဆိုလို့ရှိရင်သုံးဆွဲသူတွေကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေကများလာပြီဟို user generated content လို့ခေါ်တာပေါ့နော်အဲ့ဒါတွေများလာပြီဆိုတော့အဲ့ဒါတွေကဟိုတူတူငါငါကျမတို့ကဒီဟိုဒီဖုန်းလက်ထဲမှာရှိရဆိုလို့ရှိရင် internet ရှိရဆိုလို့ရှိရင်ဒီအလွယ်တကူသုံးပြီးတော့ပေါ့နော်ဟို page တစ်ခုဖန်တီးလိုက်မယ်အဲ့ဒီ page ကဒီသတင်းဟိုဒီကျမတို့လှမ်းပြီးတော့တင်လို့ရတယ်အဲ့ဒီသတင်းတွေကကျမတို့ကဟိုမှန်ကျမလည်းမမှန်ကျမလည်းမမှန်ဘူးဒါပေမဲ့အဲ့ဒီ တုံးဆွဲတဲ့သူတွေကဒါတွေကိုမသိဘူးဆိုလို့ရှိရင်အော်ဒါကတော့တင်းကနေပြီးမှန်တကယ်တင်နေတာပဲဒါကတော့ဟုတ်မှာပဲဒီကောလာဟာလာတော့မှန်မှာပဲစသဖြင့်အဲ့လိုမျိုးတွေကျမတို့ကမချင်းချင်းတက်ဘူးဆိုလို့ရှိရင်ပေါ့နော်ဟိုနည်းနည်းလေးဟိုကျမတို့ကဒီဟိုဒီတင်းတွေပေါ့တုံးတက်မှုနှုံးကအားနေသွားလိမ့်မယ်ဥပ္ပမအဲ့ဒါကြောင့်ကျမတို့ကနည်းပညာအားနေမှုနှုံးကဒီဘလို့မျိုးထပ်ပြီးတော့ပိုတက်ရောက်လဲဆိုလို့ရှိရင်ဥပ္ပမကျမတို့ဟိုဟိုတကယ်လို့များ Facebook မှာ page တွေကိုဖန်တီးတက်တဲ့လူဆိုပါဆိုဆိုတော့ page တွေကိုဖန်တီးလို့ရမှန်းသိရဆိုလို့ရှင်အော် Facebook ပေါ်မှာ page တွေဖန်တီးတာတူတူငါငါအကုန်ဖန်တီးလို့ရတာပဲအဲ့အတွက် page ထိုင်ရလဲယုံစရာမဟုတ်ဘူးဒီမှာတည်င်းလို့နာမည်တက်ထိုင်လဲယုံစရာမဟုတ်ဘူးဆိုပြီးတော့နားလည်နိုင်တယ်ဒါပေမဲ့ဒီနည်းပညာအကြောင်း Facebook အကြောင်းကောင်းကောင်းရေးရေးလဲလဲမသိတဲ့အခါမှာ तू ကဒီ Facebook ပေါ်မှာအော်ဒီလိုတည်င်းနာမည်ကြီးနဲ့ page တစ်ခုရှိတယ်လို့ဘာလို့ဆိုလို့ရှင် तू ကဘလို့မှ तू ဟိုမတုံးတက်တက်တော့ဘူးပေါ့နော်ဆိုတော့အဓိကနည်းပညာအားနည်းမှုအကြောင်းကလည်းဒါကျွန်တော်တည်င်းနေတုံးတက်တဲ့နေရာမှာနည်းနည်းလေးကျွန်တော်ကဒီဟိုတုံးတက်မှုအတွက်အားနည်းစေတဲ့အချက်တစ်ချက်လို့ပြောလို့ရတယ်ရှင
်ခုလိုအားနည်းတာကိုအခွင့်ကောင်းယူသူတွေကတည်င်းမှားတည်င်းတူတွေဖန်တီးဖြန့်ဖြူးနေတယ်လို့အမုန်းပွားစေတဲ့အရေးအသားတွေကိုဖြန့်ဝေနေကြတာပါအစိုးရကျင်းပတဲ့လူမှုစကားဝိုင်းတစ်ခုမှာဆိုရင်လူငယ်နဲ့လူမှုမီဒီယာဆိုတဲ့ခေါင်းစဉ်နဲ့ဒီပြဿနာကိုအလေးထားဆွေးနွေးစရာဖြစ်ခဲ့ပါတယ်။အွန်လိုင်းပေါ်မှာမြင်တဲ့သတင်းတိုင်းကိုတော်တော်များများကအမှန်လို့ထင်နေကြတဲ့အတွက်သတင်းတူပြဿနာဟာသတင်းသမားတိုင်းအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။သတင်းမှတိုက်ဖြတ်တဲ့နေရာမှာသတင်းဖတ်သူရဲ့စဉ်းစားမှုကလည်းအများကြီးအရေးကြီးတယ်လို့ Information Matrix Company ရဲ့အမှုဆောင်အရာရှိချုပ်ဦးတောင်စုငင်းကမြင်ပါတယ
်ကျွန်တော်တို့ကိုယ်တိုင်ကဒီသတင်းတူတွေရဲ့ဟိုတားကောင်လိုမျိုးဖြစ်နေတယ်ဥပမာကျွန်တော် 7 day လို့ဟာမျိုးဆိုရင် 7 day news ဆိုပြီးတော့နာမည်အမျိုးမျိုးပေါ့စာလုံးပေါင်းလို့နေနေလွဲလိုက်ဒါပေမဲ့ကျွန်တော်တို့ logo တွေတုံးထားတယ်အဲ့လိုမျိုးနဲ့သတင်း page တွေက10ခုဝန်းကျင်လောက်ကအမြဲတမ်းလိုလိုရှိနေအဲ့ဒါတွေကိုကျွန်တော်တွေးရှိတိုင်းနဲ့ဒီ Facebook ကိုဟိုတိုင်ပြီးတော့ဒါကိုဖြုတ်ခိုင်းတယ်အဲ့တော့သူတို့လည်းဒီအချိန်ကာလတစ်ခုကြာတဲ့အချိန်မှာဖြုတ်တယ်ဒါပေမဲ့အဲ့ဒီဟာတွေကအမြဲတမ်းပြန်ပြန်ပေါ်လာနေတော့ဒီသတင်းတူတွေကကျွန်တော်တို့ကိုယ်တိုင်ကဟိုရင်ဆိုင်နေရတဲ့ပြဿနာမျိုးပေါ့အဲ့တော့ဒီပြည်သူတွေထဲမှာလည်းကျွန်တော်တို့ဒီမြင်တာတော့ခုနကပြောသလိုဒီ information literacy media literacy ဒီဟာတွေကအားနည်းခဲ့တော့အခုချိန်မှာသူတို့ကတခုခုမြင်နေဆိုရင်ဒီဟာမှန်လားမှားလားဆိုတဲ့ဟာကိုဟိုစဉ်းစားသင့်လားဆိုတာတော့မစဉ်းစားဘူးဖြစ်နေတယ်။ဟို internet ပေါ်မှာမြင်တာနဲ့ Facebook မှာမြင်တာနဲ့မှန်တာမှန်ရမှာပဲဆိုတဲ့ဟာမျိုးတခုခုသူတို့ကဇွတ်ယုံနေဟာပေါ့နော်
။တခုခေတ်မှာဒီသတင်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းထုတ်ပြန်နိုင်တဲ့ခေတ်ရောက်နေပြီလေ။ဒီချိန်ထဲမှာပဲဒီ online ပေါ်ကအတိမပြုတ်နိုင်တဲ့သတင်းတွေကလည်းလူတွေကြောင်းမှာပေါက်နေရုံပဲဆိုတော့အဲ့ဒါဘာကြောင့်လို့သုံးသပ်ပါလဲရှင့
်။ဟိုရင်ကကြတော့ကျွန်တော်တို့ကသတင်းကိုအမှောင်ချတဲ့ခေတ်တစ်ခေတ်ကရှိခဲ့တော့ဒီအဲ့အချိန်မှာတော့သတင်းဖြန့်တဲ့စနစ်ကကျွန်တော်ဒီလက်ဖက်ရည်ဆိုင်တို့ဒါမှမဟုတ်လေတငယ်ချင်းတယောက်အိမ်မှာတို့စုပြီးတော့စကားတီးတို့ပြောရင်းနဲ့အိမ်မှာအဲ့ကောလာဟာလာတွေကပြန်အဲ့ဟာဒီဟိုလူကိုဖုံးဆက်ပြောဒီလူကိုလှမ်းမေးရက်ဈေးထဲမှာဖြန့်ပြောကြအဲ့လိုမျိုးနဲ့သွားခဲ့ကြတာဆိုတော့အဲ့အချိန်တုန်းကသက်ဆိုင်ရာဒီဌာနဆိုင်ရာတာဝန်ရှိတဲ့သူဘက်ကဘယ်တော့မှမထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ့တော့ကျွန်တော်တို့ကဒီသတ်ပါတီကနေတဆင့်ပေါ့နော်ဒီတဆင့်ခံပြီးတော့ပြောရတဲ့ဟာကိုပဲဟိုအမှန်တဝက်အမှားတဝက်ဆိုတဲ့ဟာကိုပဲကျွန်တော်ကယူပြီးတော့ကိုယ့်ဘောက်ချင်းချင်းပြီးတော့အမှရွှေစည်းတွေတက်တော့မယ်ဆိုတဲ့ဟာမျိုးဆိုရင်ဘယ်သူပြောလိုက်မှမသိဒါပေမဲ့ဟုတ်မဟုတ်ဆိုကိုယ့်ဘောက်စဉ်းစားပြီးတော့အဲ့ဒီပေါ်မှာကျွန်တော်ဒီ information ကိုကျွန်တော် action ယူခဲ့ရတဲ့ kit ပေါ့နော်ဆိုတော့အဲ့ဒီ kit တစ်ခေတ်ကကျွန်တော်ရဲ့ဒီအခုဒီမြန်မာနိုင်ငံမှာဒီဟိုဆယ်ကျော်သက်ရွယ်နေစပြီးတော့အသက်ကြီးတဲ့အထိလူတွေအားလုံးကအဲ့ဒီ kit တစ်ခေတ်ကိုကျွန်တော်ဖြတ်သန်းခဲ့တာဆိုတော့အဲ့ဒီ kit ကနေအခုလိုမျိုးကျွန်တော်ကဒီပွင့်လင်းသွားတဲ့အချိန်ကိုပြောင်းသွားတော့ဟိုရင်ခက်ကလည်းကောလာဟာလာတွေကဒီလေထဲမှာချက်ချင်းဆိုလို့ပြန်သွားသလိုမျိုးအခုက social media ပေါ်မှာလည်းဒီသတင်းတူတွေကဆက်ပြီးပြန့်လွယ်တယ်အဲ့ဒါဟိုပြန်ပြီးတော့ counter လုပ်နိုင်တဲ့အကောင်းဆုံးသောနည်းလမ်းကတော့သက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုယ်တိုင်ကသတင်းမှန်သတင်းအချက်လက်အပြည့်စုံတွေကိုချက်ချင်းဆိုလို့ဒီဟို immediate response ပေါ့နော်ချက်ချင်းပြည့်ပြည့်စုံစုံနဲ့အမြန်ဆုံးထုတ်ပြန်ပေးတဲ့အလေးချိန်မရှိသေးသေးကတော့ကျွန်တော်တို့ကပြည်သူတွေက social media ပဲဖြစ်ဖြစ်အပြင်မှာပဲဖြစ်ဖြစ်ဒီကျွန်တော်ကမှားယွင်းတဲ့သတင်းချက်လက်တွေသတင်းမှန်သတင်းမှားတွေရောတဲ့ကောလာဟာလာတွေကိုကျွန်တော်ကတုံးဆွဲပြီးတော့အလုပ်လုပ်နေရအောင်ပါပဲအဲ့တော့ဝန်ကြီးဌာနတွေအနေနဲ့ကဒါအမြန်ဆုံးကြောင်းတင်တယ်တခုဖြစ်ပြီးဆိုရင်ချက်ချင်းဒီတာဝန်ရှိတဲ့သူတယောက်က uniform ဝတ်ပြီးတော့ချက်ချင်းထွက်ပြီးတော့ပြောတဲ့အကျင့်ပေါ့နော်အဲ့ဒါလေးကိုလုပ်ဖို့လိုနေပါတယ
်ဆိုလက်ရှိစင်မှာအဲ့လိုမျိုးမပြည့်စုံသေးဘူးလို့ပြောချင်တဲ့သဘောလားရှင့်
ဟုတ်ကဲ့လက်ရှိကဒီဥမာပြန်ကြားရေးဝန်ကြီးဌာနဆိုရင်ဒါသူတို့ဟိုမကြာခဏဒီ communication ဆက်ပတ်သက်ပြီးတော့ဒီသက်ဆိုင်ရာအခြားဝန်ကြီးဌာန focal person တွေကိုသူတို့စီးရင်တွေပြုစုတယ်ဟိုထုတ်ပေးထားတယ်နောက်ကျွန်တော်မီဒီယာတွေကိုဖြန့်ထားတယ်ပြည်သူတွေကိုအသိပေးထားတယ်ဒါပေမဲ့အဲ့ဖုန်းနံပါတ်တွေကိုဆက်လိုက်ရင်တချို့ဝန်ကြီးဌာနကဖြေမဲ့သူမရှိဘူးမေးလိုက်ရင်လည်းသူ့ဘာသူဒီယာရုခန္ဓာမှန်းတော့မသိတဲ့သူမျိုးဆိုတာတွေလည်းရှိတယ်ပေါ့နော်ဆိုတော့အဲ့ဟာတွေကိုကျွန်တော်ကဟိုကြော်ဖို့လိုတယ်ဥမာနိုင်ငံခြားမှာဆိုရင်ကျွန်တော်ကြည့်လိုက်ရင် ဝင်ကြီးဌာနတိုင်းဝင်ကြီးဌာနတိုင်းနောက်အရေးကြီးတဲ့ပုံကူတိုင်းမှာသူရဲ့ပြောရေးဆိုခွင့်ရှိပုံကူဆိုတာမျိုးဟာတကယ် professional train လုပ်ထားပြီးတော့အကုန်လုံးပြင်ဆင်ထားတဲ့ဟာမျိုးရှိတယ်။အဲ့တော့ကျွန်တော်တို့စီမှာအဲ့ဒီအလေးချင်းတွေကမရှိတော့အဲ့ဒါကိုကျွန်တော်တို့ကဒီ communication ဆိုတာဒါအရေးကြီးတဲ့ကိစ္စတစ်ခုဒီအုပ်ချုပ်ရေးရန်တရားထဲမှာပြည်သူနဲ့ထိတွေ့စကားပြောပြီးတော့ဟိုပြန်ချားနေဖို့ဆိုရဲဟာလေအရေးပါတဲ့ကဏ္ဍတစ်ခုဆိုရဲဟာဘယ်လောက်ထိအရေးပါလဲဆိုတော့လူကြီးတွေမသိကြဘူး။အဲ့ဒါကိုကျွန်တော်ကဟိုသိဖို့လိုရဲလို့ထင်ပါတယ
်။အစိုးရကတော့ online ပေါ်မှာသတင်းမှားဖြန့်နေတာတွေအမုန်းပွားနေတဲ့အရေးသားတွေကိုဖော်ထုတ်အရေးယူနိုင်ဖို့စောင့်ကြည့်တဲ့အဖွဲ့တစ်ဖွဲ့ကိုငွေကြေးအမြောက်အများသုံးဆွဲပြီးတော့ဖွဲ့စည်းဆောင်ရွက်နေပါတယ်။အဲ့လိုစောင့်ကြည့်တဲ့အလုပ်ကမြန်မာနိုင်ငံမှာတကယ်ပဲထိထိရောက်ရောက်လုပ်နိုင်ပါမလား။စောင့်ကြည့်တာကနေထောက်လန်းတာမျိုးမဖြစ်အောင်ကဘလို့တတိထားတဲ့မှာလေ။
online ပေါ်မှာခုနစောင့်ကြည့်မယ်ဆိုလို့ရှိရင်တစ်အချက်ကအဲ့ဒီစောင့်ကြည့်မှုကခုနကျမတို့ဒီဟိုတီစဲကျမတို့ရဲ့ဟိုလူအခွင့်အရေးတွေရရှိတဲ့လူအခွင့်အရေးတွေကိုမထိခိုက်ဖို့ကအဓိကအားဖြစ်တော့လို့ပါတယ်ဆိုတော့အဲ့လိုမျိုးစောင့်ကြည့်မယ်ဆိုလို့ရှိရင်တော့မှတကယ်လို့များကျမတို့ကဥမာသတင်းအတူတွေ fake news တွေစောင့်ကြည့်မယ်ဆိုတော့အပိုင်းကအရန်ကျမတို့ကလောက်ရတာခက်ခဲမယ်ဘာကြောင့်ခက်ခဲမလဲဆိုလို့ရှိရင်တစ်ချက်ကနည်းပညာအရာပေါ့နော်နည်းပညာအရာစောင့်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ internet အသုံးပြုတဲ့သူတွေကတန်းတန်းချီပြီးတော့ရှိတယ်ပြီးတော့ online ပေါ်မှာလည်း page တွေကအများကြီးပဲရှိတယ်အဲ့ဒါတွေကိုကျမတို့အကုန်လုံးခြုံငုံပြီးတော့စောင့်ကြည့်ရတာအရန်အောင်ခက်ခဲမယ်အဲ့ဒါနည်းပညာအားနဲ့ချက်ပေါ့နော်အဲ့ဒီခါကြလို့ရှိရင်နောက်တစ်ချက်ကကြတော့ကျမတို့ကဒီဓာတ်တွေစောင့်ကြည့်ပြီးပြီးွားလို့ရှိရင်မလုပ်ပါလေဒါကိုထိရောက်စွာနှိမ်နှင်းဖို့ဆိုတဲ့ဟာ internet ပေါ်မှာကျမတို့ကအထူးသဖြင့်ပေါ့နော်လူတိုင်းလူကိုယ်တိုင်းဖန်တီးလို့ရတဲ့ platform တွေမှာကျမတို့ကဓာတ်တွေကိုမရေးရမတင်ရဆိုတဲ့ဟာကတကယ်လို့ဒီ account ကရေးလို့ဒီ account ကိုဖြတ်လိုက်မယ်ဆိုလို့ရှိရင်နောက် account တစ်တည်းကပေါ်လာနိုင်တာပဲနာမည်အရင်နဲ့မဟုတ်ဘူးဆိုလို့ရှိရင်နာမည်တစ်တည်းအများကြီးနဲ့ပေါ်လာနိုင်တာပဲအဲ့ခါကျတော့စောင့်ကြည့်မယ်တားဆီးမယ်ဆိုတဲ့ဟာကဒါကျမတို့ကလောက်ရတာအရန်ခက်ခဲမယ်အဲ့ဒီအစားကျမတို့ကခုနပြောတဲ့ဒီပညာပေးအစီအစဉ်တွေကိုပို့ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒီ fake news တွေကလူတွေကဒီဟာကိုနားလည်လက်ခံအောင်မယုံကြည်ဘူးဆိုလို့ရှိရင်တို့ကဘလောက်ပဲအဲ့ဒီမှာတင်တင်တို့ရဲ့တက်ရောက်မှုတွေအများကြီးပဲမရှိတော့အဲ့ခါကျတော့ကျမတို့တွေမီဒိုအနေနဲ့ဆိုလို့ရှိရင်ကျမတို့ကစောင့်ကြည့်တာထက်စားလို့ရှိရင်ကျမတို့ကပညာပေးအစီအစဉ်ကိုပို့ပြီးတော့ကျမတို့ကလုပ်ဖို့ပို့ပြီးတော့ကျမတို့ကဟိုလိုလားတယ်ပေါ့နော်အဲ့ဒီဟာကိုပို့ပြီးတော့ကျမတို့ကအားပေးတယ်
တကယ်တော့သတင်းတူသတင်းမားတွေကိုတမင်ဖြတ်နေကြတဲ့ပြဿနာဟာမြန်မာတိုင်းနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး။ American, Britain စတဲ့လွတ်လပ်တဲ့သတင်းမီဒီယာကြီးတွေအားကောင်းတဲ့နိုင်ငံကြီးတွေမှလည်းရှိနေတဲ့ပြဿနာတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီပြဿနာကိုတိုက်ဖြတ်နိုင်ဖို့အကောင်းဆုံးနဲ့အထူးရောက်ဆုံးဟာအသိပညာပေးတာဖြစ်တယ်လို့ဤပညာတိုးတက်ရေးဆောင်ရွက်နေကြတဲ့အဖွဲ့တွေကလက်ခံထားကြပါတယ်။ဤပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးရအဖွဲ့ကဆိုရင်smartphone သုံးတဲ့လူငယ်တွေကိုချင်းချိန်သုံးသပ်နိုင်အောင်တတ်နိုင်သလောက်အသိပညာပေးတယ်လို့ CEO Jess Peterson ကဆိုပါတယ
် I don't think this is a very Myanmar specific problem fake news hate speech all those kinds of things we see all over the world right now but I think particularly because
မြန်မာပြည်နာတွေကမြန်မာတနင်္ဂနွေနေ့မှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူးတကဘာလုံးမှာအခုဒီပြဿနာတွေရှိနေပါတယ်မြန်မာနိုင်ငံမှာအထူးသဖြင့်ကတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း online ကိုအခြေခံတဲ့ digital ပုံစံသတင်းဖြန့်ဝေမှုကမြန်မာဆက်ဆံတိုးတက်လာခဲ့တာပါနောက်တစ်ချက်ကလည်းမြန်မာနိုင်ငံကလူတွေသုံးကြတဲ့နည်းပညာပုံစံတိတ်မြန်မာဆက်ဆံမဟုတ်တော့တခုဆိုရင်ခဏလေးနဲ့ပြန့်လွယ်ပါတယ်ဒါကြောင့်မို့ဖန်တီးရကတော့ smartphone သုံးကြတဲ့မျိုးဆက်သစ်တွေအတွက်နည်းပညာပိုင်းဆိုင်ရာနားလည်အောင်ပညာပေးပါတယ်digital နည်းပညာဝန်ဆောင်မှုတွေကိုပိုသုံးတတ်အောင်ကိုဖတ်တဲ့သတင်းတွေပေါ်မှာချင်းချင်းသုံးတတ်နိုင်အောင်အသိပညာပေးပါရယ်။နောက် online ပေါ်ကရနိုင်တဲ့အကြောင်းအရာမျိုးစုံကနေကို့အတွက်အကျိုးရှိအသုံးဝင်မဲ့အချက်လက်တွေကိုရှာဖွေတတ်အောင်လဲဖန်တီးရကသင်ပေးနေပါရယ်။ digital နည်းပညာသုံးမျိုးဆက်သစ်တွေကြားမှာတွေ့ရတဲ့စိန်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုဘယ်လိုခွဲခြားသုံးတတ်မလဲဆိုတာနဲ့ယုံကြည်စိတ်ချရတဲ့သတင်းတွေရနိုင်မဲ့နေရာတွေကိုရှာတတ်ဖို့ပဲဖြစ်ပါရယ်။
အခုလိုမျိုးနည်းပညာပိုင်းစိန်ခေါ်မှုတွေတိုးတက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာနောက်သုံးနှစ်ကြာရင် digital media ပိုင်းနောက်ထပ်ဘာတွေတိုးတက်ဖွံ့ဖြိုးလာနိုင်သလဲ media လုပ်ငန်းတွေအနေနဲ့ဘာတွေပြင်ဆင်ထားရမလဲဆိုတာကိုနောက်အစီအစဉ်ကြာရင်ဆက်ပြီးတော့တင်ပြပါမယ်ရှင
်မြန်မာနိုင်ငံမှာနည်းပညာတိုးတက်မှုနဲ့အတူသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေကောင်းကျိုးဆိုးဖြစ်တွေကိုမဆုမြတ်မွန်ကအပိုင်း၃ပိုင်းခွဲပြီးအထူးစီစဉ်ဖြစ်တင်ဆက်ပေးထားတာမှဒုတိယပိုင်းကိုနားဆင်ကြရတာပါရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်။ VOA ရဲ့တနင်္ဂနွေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25ကီလိုဟတ်15653ညလိုင်းဒိုမီတာ32ကီလိုဟတ်11803ညလိုင်းဒိုမီတာ57ကီလိုဟတ်9335နဲ့လိုင်းလက်မီတာ190ကီလိုဟတ်15905တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဇက်တိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ရွက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုအရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။ရန်ကုန်ဒလဒဒတကယ်ဖြစ်လာအောင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါ။မတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်။
ဆိုရင်မိုးရင်ကာလဝင်ရောက်လာလို့မြန်မာနိုင်ငံနေရာအနှံ့ပြားမှာမိုးကြီးတာမုန်တိုင်းဝင်တာနဲ့အတူမြို့ရွာတချို့မှာရေကြီးတာရေကြီးပြီးလမ်းပြတ်တာတနေရာနဲ့တနေရာဆက်သွယ်ရေးတွေပြတ်တောက်တာအိမ်တွေရေထဲမျောပါတာပြိုကျပျက်စီးတာတွေဖြစ်ပေါ်နေပါတယ်အလားတူရန်ကုန်မြို့ကြီးနဲ့မြစ်ဒဇင်မှာခြားတဲ့ဒလဘက်ခြားနေထိုင်သူတွေကလည်းမိုးရဲရေထဲမှာဆက်တက်သံမာတွေစီးပြီးရန်ကုန်ဘက်အသွားပြန်လုံနေကြရဆဲဖြစ်ပါတယ်ဒလနဲ့ရန်ကုန်ကြားကိုချယ်ရီသင်္ဘောကြီးတွေနဲ့တည်ယူပို့ဆောင်ပေးနေပေမဲ့ဒလဘက်အချံပြန့်ကျဲနေထိုင်တဲ့ပြည်သူတွေအဖို့ကတော့ကိုနီးယာစိတ်ကန်းကနေဆက်တက်တမန်စီးပြီးသွားမှအဆင်ပြေတာမှုအန်ဒီဘလောက်များများနေ့စဉ်သွားနေလာနေရမြဲဖြစ်ပါတယ်ဒီလိုကူတန်းသွားလာရင်းနဲ့အဆအဆအဆင်ပြေစေဖို့ဒလဒဒါစီမံကိန်းကြီးရှိတယ်ဆိုပေမဲ့ခုချိန်ထိမစနိုင်သေးတာမှုဒလဘက်ချမ်းကလူတွေရောအေယော်ရီတိုင်းကတက်လာတဲ့လူတွေပါပေါင်းပြီးဒလဒဒါစီမံကိန်းကြီးအမြန်အကောင်ထည့်ဖော်ပြီးအစိုးရကိုတိုက်တွန်းတဲ့ဆန္ဒထုတ်ဖော်ပွဲတစ်ခုတောင်လုပ်ခဲ့ကြပါသေးတယ်အစိုးရအနေနဲ့ဒလဒါစီမံကိန်းကြီးစတင်ဖို့ဘာကြောင့်နှောင့်နှေးနေတာလဲဒလဒါစီမံကိန်းကြီးကဖြစ်ရောဖြစ်ပါအောင်မလားဆိုတာကုတပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ
ရန်ကုန်ဘက်ချမ်းနဲ့ဒလဘက်ချမ်းကိုဆက်သွယ်မဲ့ကြိုးဒရာဒဇင်းစောက်ဖို့စီမံကိန်းကိုအရင်သမရဦးသိန်းစိန်ဆိုရလက်ထက်2012ခရဲကအစပြုခဲ့တာပါကိုရီးယားသမရနိုင်ငံစီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးရန်ပုံငွေ EDCF ကချေးငွေမြန်မာအစိုးရဘက်ကထက်ဝင်ငွေနဲ့တည်ဆောက်မဲ့စီမံကိန်းပါကိုရီးယားနိုင်ငံဘက်ကနေဒေါ်လာ138တန်းဝင်းကျင်ချေးယူပြီးမြန်မာဘက်ကဒေါ်လာတန်း30လောက်ထည့်ဝင်ကစုစုပေါင်းဒေါ်လာ168တန်းလောက်ကုန်ကြမဲ့ကြိုးဒရာတစ်စင်းတည်ဆောက်မဲ့စီမံကိန်းမှာကြိုးဒရာကိုရန်ကုန်ဘက်မှာဘယ်နီယာကချိကတ်မဲဒလဘက်ကန်မှာဘယ်နီယာကချိကတ်မဲစရာရီအပါဝင်တံတားဒီဇိုင်းဆွဲတာဒလဘက်ကန်ကတံတားစီမံကိန်းနယ်မြေထဲပါသွားတဲ့နေအိမ်နဲ့မြေတွေကိုရော့ကျေးပေးတာအားလုံးလုတ်ကင်လို့ပြီးသွားပါပြီဒါပေမဲ့ကန့်ကွက်မှုတွေကြောင့်2018ခုနှစ်နှစ်ဆန်းမှာစတင်မယ်လို့ရည်ရွယ်ထားတဲ့တံတားစီမံကိန်းအခုနှစ်လေကြော်လာတဲ့အထိမစတင်နိုင်သေးပါဘူးဒီနေရာမှာအများပြည်သူကောင်းကျိုးဖြစ်စေမဲ့တံတားစီမံကိန်းကြီးကိုဘယ်သူတွေကကန့်ကွက်နေတာလဲဘာအကြောင်းကြောင့်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်တံတားစီမံကိန်းကိုတရားဝင်ကန့်ကွက်နေကြသူတွေကတော့အပြည့်ပြည့်ဆိုင်ရာစိတ်ကန်းလုပ်ငန်းလုပ်ကိုင်နေကြတဲ့ကုမ္ပဏီကြီးတွေပါပဲအဲ့ဒီထဲမှာ Asia World စိတ်ကန်းမြန်မာစက်မှုစိတ်ကန်း MIP ထီးတန်းစိတ်ကန်းအမှတ်1အလုံးအပြည့်ပြည့်ဆိုင်ရာစိတ်ကန်းစုလေစိတ်ကန်း9ခုဘိုးအောင်ကျော်စိတ်ကန်းတွေလည်းပါဝင်ကြပါတယ်အဲ့ဒီကုမ္ပဏီတွေဟာပြီးခဲ့တဲ့2018 February လ21ရက်နေ့က UMFCCI မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကိုကိုရီးယားချင်းငွေနဲ့အစိုးရကတည်ဆောက်မဲ့ဒလဒဒါစီမံကိန်းကိုလုံးဝကန့်ကွက်ကြောင်းစာရေးသားအကြောင်းကြားခဲ့ပါတယ
်စာထဲမှာတော့သူတို့ကုမ္ပဏီတွေဟာနိုင်ငံရဲ့ထုတ်ကုန်သွင်းကုန်တွေနဲ့ပတ်သက်ပြီးရန်ကုန်ပြည်ပဆိုင်ရာစိတ်ကန်းနေရာကင်တွယ်နေတဲ့စုစုပေါင်းကုန်သစ်တာပမာဏရဲ့62ရာခိုင်နှုန်းကိုကင်တွယ်နေကြတဲ့အကြောင်းအဲ့ဒီထဲမှာသင်္ဘောလိုင်း28လိုင်းကကုန်သစ်တာအလုံးကြီးတစ်သန်းဝန်းကျင်မက်ထရစ်တန်29သန်းလောက်ရှိတဲ့ကုန်စည်တွေကိုဝန်ဆောင်မှုပေးနေရတဲ့အကြောင်းဒလဒဒါဆောက်လိုက်ရင်မြစ်တွင်းနှုံပိုချမှုများလာပြီးနောက်မှကုန်တင်သင်္ဘောတွေဝင်ထွက်ရခက်ခဲသွားမှဖြစ်ကြောင်းအဲ့လိုဖြစ်လာရင်ဒီစိတ်ကန်းတွေကနေအစိုးရကရနေတဲ့အခွန်အခတွေမြေငှားကတွေနိုင်ငံခြားဝင်ငွေတွေတိတိတသာယော့နေသွားမယ်လို့ဆိုပါတယ်အဲ့ဒီစိတ်ကန်းလုခွေရကုမ္ပဏီတွေရဲ့ကန့်ကွက်ချက်ကတော့ပြတ်သားပါတယ်ဒလဒဒါကိုလုံးဝမဆောက်ပါနဲ့သူတို့လုတ်ကင်နေတဲ့စိတ်ကန်းနေနဲ့လုံးဝကင်းလို့ရမြေဝကနေ42မိုင်လောက်ဝေးကွာတဲ့ ဘာကရာကျောက်ဧရိယာကနေမြေအောက်ရေအောက်လမ်းဖောက်လုပ်ပါဆိုပြီးအကြံပေးခဲ့တာပါပဲ
အဲ့ဒီအေရှာဝေါ်အပါဝင်ကုမ္ပဏီတွေဟာဒလဒရာစီမံကိန်းကိုစတင်ခဲ့တဲ့အရင်သမရဥသိမ့်စိန်အစိုးရအဖွဲ့ကလည်းအပြစ်တင်ခဲ့ပါတယ်အဲ့ဒီအချိန်ကသမရဥသိမ့်စိန်အစိုးရအဖွဲ့ဝင်တွေဟာဒလဘက်မှာမြေတွေဝယ်ယူထားတဲ့သူတွေအကျိုးရှိစေဖို့မြေတွေဝယ်ပြီးကစားဖို့လုပ်နေသူတွေအကျိုးမြတ်ရစေဖို့ဒလဒရာစီမံကိန်းကိုအကောင့်ထဲပေါ်ဖို့စီစဉ်ခဲ့တယ်လို့ဆိုတာပါပဲအခုလိုစိတ်ကန်းကုမ္ပဏီတွေကဒရာစီမံကိန်းကြီးကိုပြက်ပြက်သားသားကန့်ကွက်တယ်ဆိုပေမဲ့တကယ်တကယ် NLD အစိုးရအဖွဲ့ဒဲမာကိုပဲတရားစီမံကိန်းကိုဥဆောင်ကန့်ကွက်ခဲ့တာကတော့ပို့ဆောင်ရေးဝန်ကြီးဌာနလက်အောက်ကမြမစိတ်ကန်းအာနာပိုင်အဖွဲ့ဆိုတာပဲဖြစ်ပါတယ်။သူတို့ကတော့အစိုးရအဖွဲ့လက်အောက်ကဌာနတစ်ခုဖြစ်တဲ့အားလျော်စွာတရားစီမံကိန်းကြီးကိုမကန့်ကွက်ဘူးလို့ပြောပေမဲ့တရားရဲ့ဒီဇိုင်းကိုတော့ကန့်ကွက်တယ်ဆိုပြီးဂျွန်လာဆန်နီရဲ့နေ့ကလုတ်တဲ့သတင်းစာရှင်းလင်းပွဲမှာမီဒီယာတွေကိုပြောဆိုခဲ့ပြန်ပါတယ်။သူတို့ကသာအဲ့ဒီလိုပြောဆိုပေမဲ့စိတ်ကန်းကုမ္ပဏီတွေကနေ UMFCCIC ပေးပို့ထားတဲ့စာမှာတော့ဒလဒရာဆောက်လုပ်တာကိုသူတို့ကုမ္ပဏီတွေအားလုံးနဲ့အတူမြမစိတ်ကန်းအာဏာပိုင်အဖွဲ့ကလည်းကန့်ကွက်တယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။ပြောရရင်ဒလဒရာစီမံကိန်းကြီးကိုစိတ်ကန်းလုပ်ငန်းလုတ်ခွင့်ရထားတဲ့ခရိုနီကုမ္ပဏီတွေနဲ့အတူအစိုးရပို့ဆောင်ရေးဝန်ကြီးဌာနလက်အောက်ခံမြမစိတ်ကန်းအာဏာပိုင်အဖွဲ့ကပါလိုက်လံကန့်ကွက်နေတယ်ဆိုပြီးဝေဖန်မှုဟာမှန်သင့်တယ်လို့မှန်နေတာတွေ့ရပါတယ်။ဒါကို NLD ပါတီအမတ်တွေကရောရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပါလက်မခံပါဘူး။ဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပင်လယ်ကူးသင်းမောတွေဝင်ထွက်စိုက်ကပ်ကုန်တင်ကုန်ချလုပ်နိုင်တဲ့စိတ်ကန်းတွေဆိုတာပင်လယ်ဝမှာပဲရှိတဲ့နဲ့အခုရန်ကုန်မြစ်ထဲမြို့လယ်မှာရောက်နေတဲ့အပြည်ပြည်ဆိုင်ရာစိတ်ကန်းတွေကိုပင်လယ်ဝကိုပြောင်းရွှေ့ဖို့တင်တယ်ဆိုပြီးမှတ်ချက်ပေးပြီးသားဖြစ်ပါတယ်။ NLD လွှတ်တော်အမတ်တချို့ရဲ့မှတ်ချက်တွေကတော့ဒီထက်ပြင်းထန်ပါတယ်။လက်ရှိဒလဒရာစီမံကိန်းမဖြစ်မြောက်အောင်ကန့်ကွက်နေသူတွေဟာ NLD အစိုးရကိုစန့်ကျင်သူတွေအစိုးရအကောင့်ထဲပေါ်မဲ့ကောင်းမွန်တဲ့လုပ်ရက်တွေမပေါ်ပေါက်အောင်တားဆီးနေကြသူတွေအဖြစ်ဆွဆွဲပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဆောက်လုပ်ရေးဝန်ကြီးဌာနဘက်ကတော့အဲ့ဒီစိတ်ကန်းတွေကိုဝင်ထွက်နေတဲ့သင်္ဘောတွေဆက်ပြီးဝင်ထွက်နိုင်အောင်ခရိုနီကုမ္ပဏီတွေရဲ့စီးပွားရေးမထိခိုက်အောင်ဒီဇိုင်းရေးဆွဲပြီးထုတ်ပြန်လာတာတွေ့ရပါတယ်။မကြခင်အစိုးရအဖွဲ့ရဲ့အမိန့်ကြော်ညာစာထွက်ပေါ်လာပါတော့မယ်။ဒီအတွက်ခရိုနီကုမ္ပဏီတွေအဲ့ဒီကုမ္ပဏီအကျိုးစီးပွားကိုရပ်ခံတဲ့ဌာနဆိုင်ရာတွေကအကြောင်းပြချက်အမျိုးမျိုးနဲ့ဘလို့ပဲကန့်ကွက်သည်ဖြစ်စေတိုင်းနဲ့ချီရှိတဲ့ဒလဘက်ချမ်းကပြည်သူတွေ AOR တိုင်းနဲ့ရန်ကုန်တိုင်းကပြည်သူတွေအကျိုးအတွက်ဒလတရားစီမံကိန်းကြီးမကြခင်အကောင့်ထဲပေါ်လာတော့မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ရန်ကုန်ဒလဒဒတကယ်ဖြစ်လာအောင်မလားဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြခဲ့တဲ့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြီးမှတော့မအေးတန်နာကျော်စီစဉ်တင်ဆက်နေကြမြမပြည်မှပေးစာများကဏ္ဍကိုအလှည့်ပေးကြအောင်ပါရှင်
ပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်သောရရှင်တွေအချင်းချင်းပေးပို့တဲ့မေတ္တာတေးလက်ဆောင်တချင်လေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါတယ်နော်။အခုတော့ VOE ကိုနားဆင်ပြီးတော့သောရရှင်တွေရေးလာတဲ့မှတ်ချက်တို့လေးတွေပြောပြပေးချင်ပါတယ်။VOE ရေးကျေးဇူးပါအခုဆိုရင်ရေဒီယိုကနားဆင်နေရကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီအတိုင်းမသိဝမ်းသာမိပါတယ်လို့ရေးလာသူကသောရရှင်ထိန်ဝင်းဖြစ်ပါတယ်လင်းလင်းဆိုတဲ့သောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီသတင်းတင်ပြမှုအရင်နှစ်သက်မိပါတယ်တဲ့တန်းစင်ဦးဆိုတဲ့သောရရှင်ကလည်းပြည်သူလူထုအများအတွက်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေအမြဲမပြတ်တင်ဆက်ပေးစေချင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်မြန်မာနိုင်ငံရဲ့သတင်းတွေတင်ပေးပါဆိုလို့ကျမတို့မြန်မာနိုင်ငံမှာရောကမ္ဘာတစ်ဝှမ်းမှာပါထိတ်တန့်ရောက်မျက်မှောက်သတင်းတွေအားလုံးကိုကျမတို့တင်ပြပေးနေပါတယ်နော်ထွန်းထွန်းဆိုတဲ့သောရရှင်ကလည်း VOE ဝိုင်းတော်သားတွေအားလုံးဘေးရန်ကင်းကွာကိုယ်စိတ်နှစ်ပါးကျန်းမာချမ်းသာကြပါစေတဲ့သောရရှင်ကခုလိုပူဇော်တဲ့မေတ္တာတွေကြောင့်အထူးစိတ်ကျန်းမာကိုယ်ချမ်းသာပါတယ်နော်ဖေကျော်ဆိုတဲ့သောရရှင်ကတော့အမှန်တရားသတင်းများနဲ့မြန်မာပြည်အကျိုးရှေ့ရှုပေးရင်ဗမ်းမလိုက်တဲ့သတင်းဌာန Voice of America ကိုနားဆင်နေပါမယ်ကြိုဆိုပါတယ်လို့ရေးလာပါတယ်အခုတော့သူကကြိုဆိုသလားသူ့စိတ်ထဲမှာဘယ်လိုများရှိသလဲတိတိကျကျအကဲဖြတ်လို့မရပါဘူးနော် VOE သတင်းဌာနကိုတုံ့တက်မှတ်ချက်ပေးရမယ်စာမျက်နှာမှာလာပြီးတော့ VOE သတင်းဌာနကိုအထူးကြိုက်နှစ်သက်ပါတယ်ဆိုပြီးတော့ကြေငါဝင်ပေးထားတဲ့သောရရှင်ဦးညိုကတော့
သတင်းဆောင်မလေးတွေကိုအလွန်နှစ်သက်ပါတယ်ကျမ်းမာရေးကဏ္ဍနဲ့သိပ္ပံသတင်းလေးတွေကိုလည်းမလွတ်တမ်းနားထောင်ပါရယ် ဒီနေ့ကိုဝင်းမင်းတင်ပြရဲမတော်တဆထိခိုက်မှုအကြောင်းနားထောင်ပြီးအခြေခံလူတူးချင်းစီလုံခြုံစိတ်ချစွာနေထိုင်နိုင်ရေးကိစ္စလည်းအရေးကြီးကြောင်းသတိထားမိရပါတယ
်ဟုတ်ကဲ့အခုလိုအားပေးတာအထူးကျေးဇူးတင်ပါတယ်ရှင်ဖျော်ရရတင်ဆက်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောရရှင်နေတုံ့ပြန်ရေးသားလာကြတာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲကျင်းပပြီးစီးသွားတဲ့တတိယအကြိမ်မြောက်ပင်လုံငင်းငင်းရင်းညီလာခံပေါ်မှာဝေဖန်သံတွေထွက်လာတာကိုကန့်ကွက်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ဖျော်ရရဲ့အမြဲတမ်းစာရေးနေကြအမြဲတမ်းနားဆင်လာတဲ့မိချီလာကသောရရှင်ဦးစိန်မောင်ဖြစ်ပါတယ်။သူ့ရဲ့သဘောထားအမြင်ကိုအခုအရင်ပြောပြပေးခြင်းပါတယ်နော်။
ဇလန်လာ19ရက်နေ့က VOA ရဲ့မြန်မာပြည်ရေးဆွေးနွေးခန်းမှာဆွေးနွေးသွားတာကိုနားထောင်ပြီးကျွန်တော်အမြင်ကိုရေးသားတင်ပြလိုပါတယ်။အားမလို့အားမရတတိယပင်လုံညီလာခံနဲ့လား။ဇလန်လာ17ရက်နေ့ကစတင်ကျင်းပခဲ့တဲ့တတိယအကြိမ်ပင်လုံညီလာခံကိုလေလာသုံးသပ်သူတချို့ကအားမလို့အားမရဖြစ်ရတဲ့အကြောင်းအရေးကြီးတဲ့အကြောင်းချက်တွေကိုမဆွေးနွေးခဲ့ကြလို့အပြစ်မြင်တဲ့အကြောင်းတွေပြောခဲ့ကြပါတယ်။ကျွန်တော်အမြင်တင်ပြရရင်တော့ဆွေးနွေးသဘောတူဆုံးဖြတ်နိုင်မယ့်အချက်လက်တွေကဆွေးနွေးခဲ့ကြလို့အချက်၁၄ချက်ကိုသဘောတူအတည်ပြုနိုင်ခဲ့ပါတယ်။ဒါဟာအားရစရာတိုးတက်မှုပါလို့မြင်ပါတယ်။ဆိုလိုတာကဖြစ်နိုင်တာကဆက်လုပ်တာဖြစ်လို့တိုးတက်မှုရတယ်လို့ဆိုချင်ပါတယ်။အားလည်းရမိပါတယ်။အခြေအနေနဲ့အချိန်အခါလျောက်ဆွေးနွေးတင်တာတွေကိုဆွေးနွေးကြလက်ခံကြအတည်ပြုနိုင်ခဲ့ကြတာကိုဝမ်းသာအားရဖြစ်တယ်လို့ NCA လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့အဲ့ဒီခုနှစ်ဖွဲ့ကိုတွေ့ဆုံဆွေးနွေးဖို့အစဉ်တစိုက်ညှင်းဆန်ခဲ့တဲ့တက်မတော်တို့အခုတွေ့ဆုံဆွေးနွေးလာနိုင်ခဲ့တဲ့ဆိုတာဟာပထမအဆင့်ကြိုဆိုရမယ်ဝမ်းသာရမယ်အားရစရာဖြစ်ရပဲလို့ဆိုချင်ပါတယ်။ဒါကြောင့်ပျော်ကကင်းတဲ့အကောင်းမြင်အနေနဲ့ကြည့်ရင်အခုတတိယကြိမ်ပင်လုံညီလာခံကိုအမလို့အမရတတိယပင်လုံညီလာခံလို့ကင်မမတက်သင့်ဘူးလို့ထင်ပါတယ်။တောင်ကိုတက်တဲ့အခါမှာတဖြည်းဖြည်းတရွေ့ရွေ့နဲ့အာမန်အပြည့်သုံးကတောင်ထိပ်ကိုရောက်ဖို့ကြိုးပမ်းနေသူကိုအားပေးရမယ့်အစားကဲရဲ့ပြစ်တင်နေမယ်ဆိုရင်တောင်တက်သူကိုညံ့နေလို့ဆိုရမလားပြစ်တင်ဝေဖန်တဲ့သူကိုဆန္ဒစောသူလို့ဆိုသင့်ပါသလားမိကုန်ထုတ်เสียဖြစ်ပါကြောင်းတင်ပြရပါတယ်ခင်ဗျာ
ဒါကတော့ပင်လုံးညီလာခံနဲ့ပတ်သက်ပြီးဝေဖန်ပြောကြားနေကြတာကိုကန့်ကွက်လာတဲ့သောရရှင်ရဲ့ကိုပိုင်းထင်မြင်ယူဆချက်ပါအခုလိုမျိုးကိုပိုင်းထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်မျိုးကိုလှလှလက်လက်ထုတ်ဖော်ရေးသားခြင်းကြရတယ်ဆိုတော့ VOE ကိုမြန်မာနိုင်ငံစာတိုက်ကြီးကတဆင့်ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ VOE Facebook စာမျက်နှာဒါမှမဟုတ် email ကနေတဆင့်စာရေးသားပြီးတော့ပေးပို့နိုင်ပါတယ်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကအကြောင်းအရာနဲ့ပတ်သက်ပြီးတော့သောရရှင်နေတော်တော်လေးတုံ့ပြန်စာတွေရေးလာကြတာတွေ့ရလို့အဲ့ဒီအကြောင်းလေးကိုပြန်ပြီးတော့ပြောပြပေးလိုက်ချင်ပါတယ်နော်သိပ္ပံနဲ့ဤပညာအစီအစဉ်မှာကျမတို့ VOE ကအန်တီဒေါခင်မျိုးသက်ကလျှက်စစ်တအားမလုံလောက်တဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာလျှက်စစ်မီမလုံမလောက်ဖြစ်နေတာကဘာကြောင့်လဲဒါကိုဖြေရှင်းဖို့ဆိုရင်ဘယ်ကစပြီးတော့လုံနိုင်မလဲဆိုတာစွန့်ရဝင်ကြီးဌာနဒုတိယဝင်ကြီးဟောင်းအင်ဂျင်နီယာဦးမော်တာထွေးနဲ့ဆက်သွယ်မေးမြန်းပြီးတင်ပြပေးခဲ့ပါတယ်ဒါကိုနားဆင်ပြီးတော့သောရရှင်နဲ့တုံ့ပြန်ချက်မျိုးစုံရေးလာကြတာပါဒီမင်းမြန်ကမှဒီဒုဝင်ကြီးဟောင်းအင်ဂျင်နီယာဦးမော်တာတွေဖြေသွားတဲ့အချက်ကိုကန့်ကွက်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ဟင်းစင်ဦးဖြစ်ပါတယ်သူကအကြောင်းအရာအလုံးတော့မဟုတ်ပါဘူးတဲ့ကြောင်မီးသွေးနဲ့ပတ်သက်လို့သူကဦးမော်တာတွေပြောတာနဲ့သူ့သဘောမတိုက်ဆိုင်ပါဘူးလို့ရေးလာတာပ
ါဝင်ကြီးဟောင်းအင်ဂျင်နီယာကြီးပြောတာတော့ကောင်းပါတယ်ကြောင်မီးသွေးကိုထည့်ပြောသွားတာကတော့ဝင်မကြပါဘူးဗျာတော်တော်အတွေးညံ့တာပဲသူပြောသွားတဲ့တိုးတက်တဲ့နိုင်ငံကြီးတွေမှာဘယ်နိုင်ငံကမှကြောင်မီးသွေးမတုံးကြတော့ပါဘူးလက်ကြံတွေအကုန်လုံးလဲနှစ်ပြည့်ရင်ဖျက်ကြတော့မှာပါကြောင်မီးသွေးနဲ့လျှက်စစ်ထုတ်နေတာကိုပြောတာပါမြန်မာပြည်ရဲ့သဘာဝဓာတ်ငွေကတော့အဘရီခစ်ကအကုန်လုံးရောင်းထုတ်လိုက်တော့လက်ကြံလေးနဲ့ပဲလှုပ်ဖို့ကမလွယ်ရေအားလျှက်စစ်ကလည်းအဘရီတရုတ်ကိုရောင်းထားတော့အစင်ပြေတာလေးနဲ့ပဲဆက်လို့ရတော့မှာပေါ့ကြောင်မီးသွေးကတော့အားမပေးပါဘူးဗျာ
ဒါကတော့ VOA သောရရှင်ဟင်းစင်ဦး Facebook စာမျက်နှာပေါ်မှာအင်တာဗျူးမှာဒုဝင်ကြီးဟောင်းဖြေသွားတာကိုသူသဘောမတူဘူးလို့ပြောလာတာဖြစ်ပါတယ်။ဆန်းသစ်ဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာမီးလောင်အောင်လုပ်ပေးနေတာတရုတ်ပါလို့ပြောလာပါတယ်။ဘလို့ကြောင့်ပါလဲ
။ကိုယ့်နိုင်ငံကဓာတ်အားကိုအားကိုးရင်တော့ဒီတစ်သက်ညဘက်တွေမှာမီးထုတ်နိုင်မှာမဟုတ်ပါဘူး။အခုတော့တရုတ်ဘက်ကထုတ်တဲ့ဆိုလာပြားကလေးနဲ့အဆင်ပြေနေတာပါ။ဆိုလာထုတ်တဲ့တရုတ်ကိုကျေးဇူးတင်ပါတယ်။ကိုယ့်နိုင်ငံကဓာတ်ငွေတွေကိုတရုတ်ကိုရောင်းတရုတ်ကဆိုလာပြားတွေမြန်မာကပြန်ဝယ်မိုက်တယ်နော်။
သူကတရုတ်ပြည်ကဆိုလာပြားတွေကြောင့်မြန်မာနိုင်ငံမှာလျှက်စစ်မီးတွေတချို့နေရာတွေမှာထွန်းလို့ရနေတယ်ဆိုပြီးတော့ကျေးဇူးတင်စကားပြောလာတာပါသူရဲ့ရေးထားတဲ့အရေးသားတွေမှာတော့နည်းနည်းထေးရငေါတဲ့အငွေ့သက်လေးတွေပါနေတယ်လို့ခန်းစားမိပါတယ်နော်လိုင်မင်းဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာလျှက်စစ်မီးမရတာအခုတည်းကမဟုတ်ပါဘူးနှစ်ပေါင်းများစွာကြာပါပြီဒါကိုလည်းဘယ်သူမှမဖြေရှင်းပေးသေးပါဘူးဆိုပြီးအခုလိုရေးလာပါတယ်
တွန်တွေးနီးတဝက်ရွာတွေမှာရန်ကုန်နဲ့လမ်းမဝေးပါပဲတေးတာသွားတယ်လျှက်စင်မီမတုံးသွားရရှာတဲ့ဦးလေးတွေအတော်တွေကိုတနာမိတယ်က ခေတ်ဆက်ဆက်ကတိုင်းပြည်အုပ်ချုပ်တဲ့သူတွေကိုလည်းအပြစ်ရဲလို့မြင်မနေကြပါဘူးအရင်ကမီးကွက်အခုဘက်ထရီအိုးလေးတွေထွန်းပြီးနေနေကြရတာပါပဲရန်ကုန်မှာနေဖို့ခေါ်လဲမရပါဘူ
းဒီလက်စမီမရတဲ့ပြဿနာဘာကြောင့်မလဲလို့သောရရှင်နေပြောနေတဲ့အချိန်မှာဒီပြဿနာကအုပ်ချုပ်သူအစိုးရဆက်ကိုဂျိုးရှာသွားတဲ့လောက်ရတီကြောင့်မှဆိုတော့ဖြစ်တင်လာတဲ့သောရရှင်ရဲ့စာတွေကိုလည်းတွေ့ပါတယ်သောရရှင်အောင်ကျော်က
နောက်ဆုံးတော့အဘတို့ကိုဂျိုးရရဆက်ဆက်ကိုဂျိုးရှာသွားခဲ့တာပဲမြမတန်းငွေရောင်းတာငွေကိုပြည်သူတွေမရတဲ့အပြင်အခုတရုတ်ပြန်အကျွေးဆက်နေရတယ်ဆိုတာဘလို့ဖြစ်ပါလိမ့
်နောက်ထပ်သောရရှင်ကိုလင်းလင်းကလည်းသူ့လိုသဘောထားရှိပါတယ
်ဆယ်တန်းအောင် DSA 6နှစ်ပြီးရင်တိုင်းပြည်ရဲ့ဌာနတိုင်းမှာဝန်ကြီးနေရာရထားတဲ့သူတွေအုပ်ဆိုးခဲ့တဲ့အကျိုးကျေးဇူးပါမလေးရှားမှာလန်ခင်ကြောင့်နဲ့စားအုံးစီပဲထွက်ပါတယ်ဒါပေမဲ့ highway လမ်းမကြီးတွေရက်ွက်ကြေးရွာတွေအားလုံးမီးပြတ်တဲ့ရက်မရှိပါဘူးတိုင်းပြည်တပီတိုးတက်ဖို့ကအုတ်ချုပ်တဲ့အစိုးရဘလောက်အုံနောက်ရှိတယ်လဲဆိုတဲ့အရာနဲ့ဆိုင်ပါတယ
်တော်ရရှင်မိုးကြိုးဝရစင်ကတော့လွတ်တော်မှာတင်ပြလဲအကျိုးထူးမှာမဟုတ်ဘူးဆိုတဲ့လေးတံမျိုးရေးထားပေမဲ့ထိတ်ကဆာပြီးတော့အောက်ခြေအဆုံးဒီတိုင်းပြည်ရဲ့ပြဿနာအတူတကွလက်တွဲပြီးဖြေရှင်းကြမယ်ဆိုရင်တော့အောင်မြင်မှုပန်းနိုင်ကိုရောက်ပါလိမ့်မယ်လို့ဆိုလာပါတယ်
။ဒါတွေကိုလွတ်တော်မှာတင်ပြလို့ရှိရင်လေရှမန်းတင်မောင်လေတန်နဲ့ပြောရင်တော့ကျွန်တော်လီထိုးနီး၎င်းပေါ့ဗျာ။အဓိကကပြိုင်လှီတစ်စင်းမှာနောက်ကပဲ့တကြီးရှေ့ကအလံကိုင်းဦးစီးအလေကလှီလောသားတွေအားလုံးအောင်လံအောင်ပန်းရဖို့အတွက်ဇွဲလုံးလဝရိယစိတ်တက်စီကံအပြည့်နဲ့တက်ညီလက်ညီမခုမကတ်မတွန်းမဆောင်မရင်းမရိုင်အနိုင်လှော်ခတ်ကြရင်တော့ရှိပြီးသစ်ဆိုတာတို့ရကပါပါ။
ဒီလျက်စမီကိစ္စနဲ့ပဲပတ်သက်ပြီးရေးလာတဲ့သောရရှင်နောက်တစ်ယောက်ကတော့ထွန်းအောင်ကိုဆိုတဲ့သောရရှင်မှာသူကတော့လျက်စမီတာကတွေအရန်ဈေးကြည့်နေတယ်တချို့ကတော့လျက်စမီတာကတွေကိုမှန်မှန်ကန်ကန်မပေးဘဲနဲ့တခြားတာဝန်မယူရတဲ့နည်းလမ်းမျိုးရှာနေကြတယ်ဒီကိစ္စကိုတော့ဘလို့ဖြေရှင်းမှာမလဲဆိုတော့မေးခွန်းထုတ်လာပါတယ
်ကျွန်တော်ကဘယ်သူမှမသိပေမဲ့ခိုးရတဲ့အလုပ်ကိုမနှစ်သက်တဲ့သူပါဘေးအခန်းကလူကခမည်းအခန်းမီတာဘေးကမနှဲပါလားတဲ့မီတာမလဲအောင် EBC ကလူတွေကိုခိုင်းလို့ရတာပဲတသိန်းနှစ်သိန်းလောက်ပေးရတာပဲလို့ပြောတယ်ဗျကျွန်တော်ကတော့တစ္ဆာဆိုရင်မထီမှာဆိုလို့တိတိကြီးနဲ့ခိုးရတာမလုပ်ချင်ဘူးလို့ပြောလိုက်ပါတယ်ကဲဗျာဒီကိစ္စတွေဘယ်လိုလုပ်ကြမလဲ
ဒါကတော့ VOA သရရှင်နေဒီမြန်မာနိုင်ငံမှာလျှက်စစ်မရတဲ့ဒီပြဿနာဘယ်သူကြောင့်လဲဘယ်လိုဖြေရှင်းမလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တင်ပြပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့တို့ရဲ့ထင်မြင်ယူဆချက်တွေနဲ့တုံ့ပြန်ပြီးတော့ရေးလာကြတာဖြစ်ပါတယ်တည်ထောင်လာတဲ့ VOA သရရှင်နေကိုနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်နော်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့သောရရှင်နေကိုမြန်မာတချင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးခြင်းပါတယ်ဒီလဇူလိုင်လ23ရက်နေ့မှာကြာရောက်သွားတဲ့သမီးလေးရတ္တီနွယ်ဦးရဲ့နှစ်နှစ်ပြည့်မွေးနေ့အတွက်ပါဆိုပြီးတော့တေးတောင်းလာတဲ့သောရရှင်ကတော့ထိုင်းနိုင်ငံမှာရောက်နေတဲ့ဖေဖေကိုနွေဦးမောင်နဲ့မိမမက်ခင်မြက်နွယ်တို့ဖြစ်ပါတယ်သူတို့ကသမီးလေးရတီနွယ်ဦးရဲ့နှစ်နှစ်ပြည့်မွေးနေ့အတွက်ဘာသချင်းများတောင်းတာပါလဲ
23ရက်9လ2018မှာကြာရောက်တဲ့သမီးလေးရတီနွယ်ဦးရဲ့နှစ်နှစ်ပြည့်မွေးနေ့အတွက်ထိုင်းရောက်ဖေဖေကိုနွေဦးမောင်မိမမက်ခင်မြက်နွယ်တို့ကချမ်းမြေ့ပါစေတချင်းကိုတောင်းဆိုပါရယ်ခင်ဗျာ VOA အဖွဲ့သားများလည်းကျမ်းမာချမ်းသာကြပါစေ
โอเคဒီတော့ဒီသမီးလေး23ရက်နေ့တုန်းကမွေးနေ့ကြာရောက်သွားတဲ့သမီးလေးရတီနွယ်ဦးအတွက်ဖေဖေမိမိတောင်းဆိုထားတဲ့ချမ်းမြေ့ပါစေဆိုတဲ့တခြင်းလေးမေတ္တာတည်းလက်ဆောင်ဖြစ်နေထုတ်လွှင့်ပေးကြပါရနော်ဒီမွေးနေ့တေးတောင်းခံရတဲ့သမီးလေးရောတောင်းဆိုတဲ့ကိုနွေဦးအောင်နဲ့မခင်မြတ်နွေနောက်ပြီးတော့ VOA သောရရှင်တွေအားလုံးတခြင်းလေးတွေကအတိုင်းချမ်းမြေ့ပါစေလို့လည်းဆုတောင်းပေးလိုက်ချင်ပါတယ်ရှင်မမအေးတီဆိုထားတဲ့တခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးနော်
ဆိုထားတဲ့ချမ်းမြေပါစေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွားတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာပေါ်မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုInternet တို့ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့ VOA စာမျက်နှာမှာလည်းတော်ရပြန်နားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။ချမ်းမြေချမ်းမြေပါစေ။ချမ်းမြေချမ်းမြေပါစေ။ပြည့်ပြည့်လဲချမ်းမြေပါစေ။မြင်းမြင်းလဲချမ်းမြေပါစေ။သာသမီလဲချမ်းမြေပါစေ။ဘဝသူတို့တွင်မှာငိုရင်းရှင်များကင်းဝေးကလေးဒီနေ့ကင်းတော့ပန်းလဲလမ်းပါစေ။ဒီနေ့
အေးတန်တာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံနယူးယောက်မြို့က Guinness ကဘာစံချိန်အများဆုံးတင်ထားတဲ့လူတစ်ယောက်သူ့ရဲ့ဘိုက်ပေါ်မှာဖျဲသီးတင်ပြီးဓာတ်ရှည်နဲ့ဇက်တိုက်ခွဲပြတာမှာတစ်မိနစ်တွင်းအများဆုံးခွဲနိုင်တဲ့ Guinness စံချိန်တစ်ခုထပ်တင်လိုက်ပါတယ်။ဗြိတိန်နိုင်ငံကစတော့ရှယ်ယာရောင်းဝယ်သူတူတီထွင်ဖန်တီးတဲ့မိုးပြန်ဂျက်အင်ဂျီကိုလန်ဒန်ကစတိုးဆိုင်ကြီးတွေမှာဒေါ်လာ၄သိန်းခွဲနီးပါးနဲ့ဝယ်ယူနိုင်ပါပြီ။အခုလိုထူးခြားစံပြသတင်းတွေကိုကိုငိမ့်ချက်နဲ့မိုက်အီတန်စင်တို့ကတင်ပြထားပါတယ်ရှင
်။မြန်မာပြည်သူနယူးယောက်မြို့ကဂင်းနဲ့ကဘာစံချိန်အများဆုံးတင်ထားတဲ့အက်ရှီတာဖာမန်ကသူ့ရဲ့ဘိုက်ပေါ်မှာဖျဲပြီးတင်ပြီးတော့ဒီရှိနဲ့ဇက်တိုက်ခွဲပြတာမှာတစ်မိနစ်တွင်မှအများဆုံးခွဲနိုင်တဲ့နောက်ထပ်ဂင်းနစ်စံချိန်တစ်ခုထပ်တင်လိုက်ပါတယ်။အဖွဲ့သားတွေကဝိုင်းကူပြီးတော့ဖျဲသီး26လုံးကိုဘိုက်ပေါ်တင်ပြီးတော့ဓာတ်နဲ့ခွဲပြနိုင်ခဲ့တဲ့အတွက်အရင်စံချိန်နဲ့ရှင်ရင်6လုံးပို့ပြီးတော့ခွဲပြနိုင်ခဲ့တယ်လို့ဂင်းနစ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။သူတီထွင်ခဲ့တဲ့စံချိန်တင်ကစားနည်းဖြစ်ပြီးတော့တခြားသူတွေကလိုက်လုတဲ့အတွက်ဂုံယူတဲ့အကြောင်းနဲ့သူ့ဘာသာသူဒဏ်ရာရအောင်မလုပ်ခဲ့တဲ့အတွက်လည်းဝမ်းသာမိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အရင်ကတော့သူများဘိုက်ပေါ်ကိုဖျဲသီးတင်ပြီးတော့ဓာတ်နဲ့ခွဲတာဖြစ်ပေမဲ့လည်းအခုတစ်ခေါက်မှာတော့ကိုယ်ဘိုက်ပေါ်ကိုဖျဲသီးတင်ခဲ့တဲ့အတွက်ဓာတ်နဲ့ခုတ်မိမဲ့အနေနဲ့ရှိနေပါတယ်။အဲ့ဒီအတွက်အင်အားအချိန်စားနဲ့တိတိကျကျခွဲနိုင်ဖို့လည်းလိုအပ်တာပါ။ပြီးခဲ့တဲ့35နှစ်အတွင်းဖာမန်ဟာဂင်းနစ်ကဘာစံချိန်ပေါင်း950နီးပါးကိုတင်ခဲ့ပြီးတော့အခုချိန်အထိလည်းသူတင်ထားတဲ့စံချိန်225ခုကအခုထိရှိနေတော့မှာပဲသူခွဲထားတဲ့ဖျဲသီးတွေကိုဒေသခံစားတောက်ဆိုင်တွေကိုလှူဒါန်းမှာဖြစ်ပြီးတော့ဖျဲသီးဖျော်ယီပြုလုပ်ကြမှာလည်းဖြစ်ပါတယ
်ဗြိတိန်နိုင်ငံကကုန်ပစ္စည်းစတော့ရှယ်ယာရောင်းဝယ်သူတဦးတီထွင်ဖန်တီးတဲ့မိုးပြန်ဂျက်အင်ဂျီကိုလန်ဒန်ကစတိုးဆိုင်ကြီးတွေမှာဒေါ်လာ4သိန်းခွဲနီးပါးနဲ့ဝယ်ယူနိုင်ပါပြီ Marvel Super Hero ရုပ်ရှင်တွေတဲက Iron Man လိုမျိုးမိုးပေါ်ပြန်နိုင်မှာဖြစ်ပြီးတော့ဂျက်အင်ဂျင်၅လုံးတက်ဆင်ထားတဲ့အင်ဂျီဖြစ်ပါတယ်။လေယာဉ်စီးဒါမှမဟုတ်ဒီဇယ်ကိုအသုံးပြုပြန်တန်းတာဖြစ်ပြီးတော့တနအီကို32မိုင်နီးပါးနှုန်းနဲ့ပြန်တန်းနိုင်ပါတယ်။အမြင့်ပေ12000အထိပြန်နိုင်မှာဖြစ်ပြီးအစမ်းပြန်ပြတဲ့အချိန်မှာတော့
မြေပြင်အထက်နားမှာပဲဝဲပြားခဲ့တာပါဒီဂျက်အင်ဂျင်၅လုံးတက်အင်ဂျီဟာ၁မိနစ်ကိုစီတကာလန်လောက်သုံးတာဖြစ်ပြီးတော့၄မိနစ်လောက်တော့လေထဲမှာပြန်တန်းနိုင်ပါတယ်အေးတဲ့အချိန်ဆိုရင်တော့၉မိနစ်လောက်အသာလေးပြန်နိုင်ပါတယ်လို့တီထွင်သူရစ်ချတ်ဘရောင်နင်းကပြောပါတယ်ဒီဟာကိုစိတ်ဝင်စားသူတွေအနေနဲ့VR ပုံရိပ်စစ်မျက်မှန်တွေနဲ့စမ်းသပ်ပြန်တန်းနိုင်မှာဖြစ်ပြီးတော့တကယ်ဝယ်မယ်ဆိုရင်တော့ဘလို့ပြန်ရမလဲဆိုတာကိုလေ့ကျင့်ပေးမှာဖြစ်ပါတယ်အရန်လှုပ်ခါနေတယ်လို့ထင်ရပေမဲ့ပြန်တန်းနေချိန်မှာတော့တည်ငြိမ်ပါတယ်လို့တီထွင်သူကပြောပါတယ်ခင်ဗျာ
ချီချောက်ခင်လူသားတယောက်နောက်ဆုံးမသေးခင်မှာဘာစားခဲ့တယ်လဲဆိုတာကိုအီတလီနိုင်ငံကသိပ္ပံပညာရှင်တွေကဖော်ထုတ်နိုင်ပါပြီအော်ဂျီ the iceman လို့နာမည်ပေးထားတဲ့အမဲလိုက်သူတယောက်ဟာပြီးခဲ့တဲ့နှစ်9300လောက်က Alpstown နန်းတွေပေါ်မှာတည်ဆုံခဲ့တာဖြစ်ပြီးတော့သူ့ရဲ့မာမီလောက်ထားတဲ့ကြောက်ဖြစ်ရုပ်ကျွင်းကိုအီတလီအော်စထရီးယားနယ်စပ်မှာ1992ခုနှစ်တုန်းကတွေ့ရှိခဲ့ပါတယ်။သူ့ဒေသတွေကသူ့ရုပ်လောင်းကို CT scan ရိုက်ကြည့်တော့မှသူ့ရဲ့အစာအိမ်ကိုနန်ရိုးအိမ်အောက်မှာထည့်ထားတာကိုတွေ့ခဲ့ရပါတယ်။တောင်စိတ်တကောင်ရဲ့အသားနဲ့အစီတွေကိုတွေ့ခဲ့တယ်လို့ Current Biology Journal မှာရေးသားခဲ့ပါတယ်။နောက်ပြီးတော့သမင်ရဲ့အသားဂျုံစင်းနဲ့အစိတ်ရှိတဲ့အပင်တစ်မျိုးကိုလည်းတွေ့ရလို့យေတာထားပါတယ်။အစိတ်ပင်ကိုတော့မတော်တဆစားမိတာဖြစ်နိုင်တယ်လို့ဗိုက်ထဲမှာရှိတဲ့တန်ကောင်တစ်မျိုးတိုက်ခိုက်ဖို့ဆေးလည်းဖြစ်နိုင်တယ်လို့လည်းယူဆရပါတယ်ရှင်။
ကိုငင်းငယ်နဲ့မအီတန်စင်တို့တင်ဆက်ပေးခဲ့တဲ့ကဘာတလွားထူးခြားဆံပြားသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA ကနေမနေ့ဖြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းတိုမီတာ24 40 51နဲ့လိုင်းလမ်းမီတာ190တို့ကနေပြီးလဲဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတ်သိငီထိုက်ကပြောပြပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံတွင်းကကယ်ဆယ်ရေးအဖွဲ့ White Helmet ခမောက်ဖြူအဖွဲ့ဝင်တွေနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်းလူဦးရေ800လောက်ကိုအစ္စရေးကကယ်ထုတ်ခဲ့ပြီးအစ္စရေးရဲတပ်ဖွဲ့ကုလသမဂ္ဂရင်တန်းတွေအဆောင်အရှောင်နဲ့မနေ့စနေနေ့ညကခီးတဲ့တင်ကားတွေနဲ့ဂျော်ဒန်နိုင်ငံကိုခေါ်ယူသွားပြီဖြစ်ပါတယ်။ကယ်ဆယ်လှုပ်သားတွေကိုအရက်သားတွေအဖြစ်သတ်မှတ်ပြီးအစ္စရေးကာကွယ်တပ်ဖွဲ့ရဲ့ Twitter လူမှုကွန်ရက်ပေါ်မှာရေးသားချက်မှာတော့အသက်အန္တရာယ်ချင်းချောက်မှုတွေကြောင့်ဆီးရီးယားနိုင်ငံတောင်ပိုင်းစစ်ဇုံအတွင်းကနေအရက်သားတွေကိုကယ်ထုတ်ခဲ့တယ်လို့ဖော်ပြထားပါတယ်။အစ္စရေးနဲ့ဂါဇာနယ်စပ်မှာအခြေအနေတွေနှစ်ရက်ဆက်ပြီးငြိမ်သက်နေမယ်ဆိုရင်ဂါဇာကမ်းမြောင်ဒေသရဲ့တခုတည်းသောကုန်သွယ်ရေးနယ်စပ်ကိတ်ဖြစ်တဲ့ Karin Shalom ကိုပြန်ဖွင့်သွားမယ်လို့အစ္စရေးကဒီကနေ့မှပြောကြားလိုက်ပါတယ်။အခြေအနေတွေဟာမနစ်စနေနေ့ကလိုပဲဒီကနေ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တွေမှာဆက်ပြီးတော့ငြိမ်သက်နေမယ်ဆိုရင်Karin Shalom Nezaket ကိုအင်ကာနစ်မှာပုံမှန်အတိုင်းပြန်ဖွင့်ပေးသွားမှာဖြစ်တယ်လို့ Israel ကာကွယ်ဝင်ကြီးကပြောဆိုတာဖြစ်ပါတယ်။ Afghanistan နိုင်ငံမြို့တော်ကာဘူးကနိုင်ငံတကာလေဆိပ်အနှီးမှာဒီကနေ့ဘုံးပေါက်ကွဲမှုကြီးဖြစ်တာကြောင့်အနည်းဆုံး14ဦးသေဆုံးပြီးတော့50ဦးဒဏ်ရာရပါတယ်။ဘယ်သူလက်ချက်ဆိုတာတော့မသိရသေးပါဘူး။ပြည်ပရောက်ဒုတိယသမ္မတ1 Abdul Rahid Dostum ကာဘူးနိုင်ငံတကာလေဆိပ်ကိုဆက်ရောက်လာပြီးနောက်မှာပေါက်ကွဲမှုကြီးဖြစ်ခဲ့တာပါ။သူကတော့ထိခိုက်ဒဏ်ရာမရခဲ့ပါဘူးရှင်။အမေရိကန်ပြည်တော်စုနယူးယောက်မြို့ဘရုတ်ကလင်းကအင်ကန်တစ်ခုကနေမြန်မာအမျိုးသမီးတဦးရဲ့ရော့အလောင်းကိုမနစ်စတီနစ်မှာရဲကတွေ့ရှိထားပါဗျ။တေဆုံးသူကအသက် 58 နှစ်အရွယ်ဒေါ်ဂျီမာသိန်းဖြစ်ပြီးသူနာပြုတ်တဦးဖြစ်တယ်လို့နယူးယောက် Daily News မှာဖော်ပြထားပါဗျ။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညကလေးကအလုံးမစင်းမဲ့ပျောက်ဆုံးနေတဲ့ဒေါ်ဂျီမာသိန်းကိုမနေ့စနေနေ့မနက်ပိုင်းမှာသူမရဲ့နေအိတ်ခန်းအတွင်းကအဝတ်ထားရာစတိုဂန်းငယ်အတွင်းမှာအရခင်းနဲ့ထုတ်ပိုးထားတဲ့သူမရဲ့ရုပ်အလောင်းကိုရဲကတွေ့ရှိခဲ့တာလို့လုပ်ဖို့ကိုင်းဘက်တူရဲ့အပြောကိုကိုးကားပြီး Daily News မှာဖော်ပြထားပါတယ်ရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်သိငီထိုက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်ဆုမွန်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မများသစင်အောင်ပါ။
This program has come to you from the Voice of America, Washington.